Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းပြကြပါစေခင်ဗျာ။ VOA အမေရိကန်နိုင်ငံ2018ခုနှစ်စက်တဘာလ19ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24 40 51တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA Facebook စာမျက်နှာကပါတိုက်ရိုက်ဖန်ယူနာဆင်နေပါလိမ့်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမကခင်မသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူခြေညာပေးမှာပါအမေရိကန်သမ္မတထရမ့်ကနိုင်ငံတော်တရားရင်ချုပ်တရားသူကြီးဖြစ်တဲ့အမည်စင်းတင်သွင်းခဲ့သူမှာအဖြစ်တစုံတရာမရှိဘူးလို့ကောက်ကွယ်ပြောကြားလိုက်ပါတယ်ကုလသမဂ္ဂလူ့ခွင့်ကော်မရှင်ရဲ့မြန်မာအချက်အလက်ရှာဖွေအဖွဲ့ကဒီကနေ့အင်္ဂါနေ့မှာအပိတ်အစင်ခံစားတစ်ဆောင်ကိုတင်သွင်းတော့မှာဖြစ်ပါတယ်အမေရိကန်နိုင်ငံမှာနောက်နှစ်အတွက်ဒုက္ခတွေအရေးအတွက်3000ပဲလက်ခံတော့မယ်လို့နိုင်ငံခြားရေးကြီးကတင်းလာနေမှာပဲပြောကြလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာမြန်မာစစ်ကောင်းဆောင်တွေကို ICC ခုံရုံးတင်မဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုဒီတိန်အနေနဲ့အပြည့်အဝထောက်ခံသွားမယ်လို့ဆိုပါတယ
် The conclusions of the UN fact-finding mission have provided an authoritative account of crimes committed
ကုလသမဂ္ဂဆိုင်ရာဒီတိန်အထူးကိုယ်စားလှယ်ပြောကြားသွားတာပါဒီအကြောင်းနဲ့အတူမြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်နဲ့အနောက်နိုင်ငံတွေကြားအငင်းမပွားဖို့မလိုဘူးဆိုတော့ဒီ Washington DC က USIP မှာဆွေးနွေးကြတဲ့အကြောင်းအရာတွေကိုတင်ပြဖို့ရှိသလိုဒီကနေ့ဟာဒီစစ်တပ်ကအာဏာသိမ်းခဲ့တဲ့အနှစ်30ပြည့်နေ့လည်းဖြစ်ပါတယ်ဒီအကြောင်းအရာတွေကိုလည်းတင်ဆက်အောင်ပါပါဒါကနောက်ပိုင်းမှာစီးပွားရေးကဏ္ဍသုဒ္ဓဆိုရင်အမေရိကန်တကွင်ဆားတဲ့အပတ်စဉ်ကဏ္ဍတွေကိုကြားပါမယ်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်လင်းတို့ပြောပြပြအောင်ဗျာ
American သမ္မတ Donald Trump ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်စင်းတင်သွင်းခဲ့တဲ့ Brett Kavanaugh ရဲ့မှတ်တမ်းမှာသိငယ်တဲ့ချုပ်ရင်းချက်တစုံတရာတော့မှမရှိခဲ့ပါဘူးလို့သူ့ဘက်ကလည်းရက်တီပြောကြားခဲ့ပါတယ်။အထက်တန်းကျောင်းသားဘဝလွန်ခဲ့တဲ့အနှစ်30လောက်ကဆဲကျော်တဲ့မိန်းကလေးတူကိုလိမ်မှုဆံရဆော်ကားခဲ့တယ်ဆိုတဲ့ဆက်ဆွဲချက်ကို Kavanaugh ကမဟုတ်မှန်ကြောင်းညှင်းဆိုခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲတနင်္လာနေ့ကသမ္မတအင်ဂျူမာသတင်းတောက်တွေရဲ့အမေကိုဖြေကြားခဲ့တာဖြစ်ပါတယ်။ California တက္ကသိုလ်ကပါမော့ခတူရဲ့ Kavanaugh ပေါ်ဆက်ဆွဲမှုဟာကြောင့်သူကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်နေတရားရေးကော်မတီရဲ့ကြက်သပရင်းနဲ့မဲခွဲဖို့လှုပ်ဆောင်နေမှုတွေနှောင့်နှေးသွားမယ်လို့မျှော်လင့်ထားကြတာပါ။ Kavanaugh ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်နေရွေးချယ်ဖို့မဲပေးမှုကိုသမ္မတကအပိသက်စေခြင်းနဲ့လို့လည်းပြောကြားခဲ့ပါတယ်။အထူးသဖြင့်အထက်လွှတ်တော်မှ Dan Feinstein နဲ့တကွအတိုက်ခံ Democratic Party ရဲ့လောက်ရတွေကိုစိတ်ပျက်ကြောင်းလဲသမ္မတကပြောကြားခဲ့တာပါ။သမ္မတအနေနဲ့သူအမည်စင်းတင်သွင်းခဲ့တဲ့ Kavanaugh နဲ့တနင်္လာနေ့မှာစကားမပြောရသေးပေမဲ့ Kavanaugh နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တင်သွင်းတာကနေပြီးတော့နှုတ်ပယ်ဖို့ရှိမရှိသတင်းတောက်တွေမေးမြန်းရမှာတော့ဒါမှမမေးသင့်တဲ့မေးခွန်းဖြစ်နေပြန်လေဖြေကြားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ရှေ့တောင်ဘက်ပိုင်းမှာ Florence Hurricane မုန်တိုင်းဝင်ရောက်တိုက်ခိုက်နေပြီးတော့လော့စဲသေဆုံးသူဥယျာဟာ20ကျော်နေပါပြီ။မိုးရေလည်းပြင်းထန်ရွာသွန်းခဲ့လို့ရေကြီးတဲ့တံကိုလည်းခံနေရပါတယ်။တောင်နဲ့မြောက် Carolina ပြည်နယ်တွေမှာမုန်တိုင်းဝင်ခဲ့ပြီးတော့အခု Virginia ပြည်နယ်တောင်ပိုင်းVermont နဲ့ New Hampshire ပြည်နယ်တွေမှာပါရေကြီးမှုတွေဖြစ်လာနိုင်လို့သတိပေးချက်တွေထုတ်ပြန်ထားပါတယ်ဒီပြည်နယ်တွေကိုဒီကနေ့ဒီ Florence မုန်တိုင်းဝင်ရောက်လာဖို့ရှိနေတာပါလေဆင်နှာမောင်းတွေတော်တော်များများတိုက်ခတ်လို့ Virginia ပြည်နယ်မြို့တော် Richmond ကအဆောက်အဦတွေလည်းပျက်စီးခဲ့ရပါတယ်မနေ့ကညနေခင်းမှာတော့ Maryland, Pennsylvania နဲ့ Delaware ပြည်နယ်တွေကိုမုန်တိုင်းဖြတ်တန်းခဲ့ပါတယ်တနားကြီးကို21မိုင်ကျော်ပြင်းအားနဲ့တိုက်ခတ်ခဲ့တဲ့ Florence မုန်တိုင်းဟာခံမှန်းထားတာတဲ့အပြောကြရဆိုပေမဲ့လည်းရေကိုရေငွေ့တွေကိုတော်တော်များများဖြစ်ပေါ်စေခဲ့ပါတယ်။မုန်တိုင်းကရက်တော်ကြအောင်ဆက်ပြီးတော့တက်ခတ်နေဦးမဲ့သဘောရှိတာကြောင့်ရေကြီးမြေပြိုမှုတွေရေကာတာကျုပ်ပေါက်မှုတွေဖြစ်မှာကိုလည်းအာဏာပိုင်တွေကစိုးရိမ်နေကြပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်မှာလူဦးရေ9,000ကျော်လျှက်ဆက်မိမိရပဲဖြစ်နေပြီးတော့အိမ်ပေါင်း4,000ကျော်ပျက်စီးခဲ့ပါတယ်။
Pacific သမုဒ္ဒရာထဲမှာဖြစ်ပေါ်ခဲ့ပြီးဖိလစ်ပိုင်ကနေတရုတ်နိုင်ငံစီဥတီတိုက်ခတ်သွားတဲ့မန်ကွတ်တိုက်ဖုန်းမုန်တိုင်းကအခုခါမှာအပူပိုင်းမုန်တိုင်းအဆင့်ကိုလျော့ချသွားပြီးဖြစ်ပါတယ်။ဒါပေမဲ့လည်းဘင်္ဂလားပင်လယ်အော်ထဲမှာတည်ရှိနေတဲ့လေဗီယန်နဲ့ရံဝင်ပိုးပြီးအားကောင်းလာနိုင်တဲ့အတွက်ရခိုင်ကမ်းရိုးတန်းနဲ့မြဝကျွန်းပေါ်တို့မှာမိုးကောင်းနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါတယ်။ September 16ရက်နေ့ဘင်္ဂလားပင်လယ်အော်မှာရှိနေတဲ့လေဗီယန်နဲ့ရံဝင်ဟာပိုးအားကောင်းလာပြီးတော့ရက်20ရက်နေ့မှာတော့အိန္ဒိယအရှေ့ဘက်ကမ်းခြေကိုဖြတ်ကျော်ဝင်ရောက်မှာပါ။ဒါကြောင့်ရခိုင်ကမ်းရိုးတန်းနဲ့ မြို့ဝကျမော်တို့မှာမိုးတက်လေပြင်းကြောက်နိုင်တဲ့ပင်မိုးများလာနိုင်တဲ့အတွက်ဆယ်ရီနဲ့ပတ်သက်ပြီးသတိထားကြဖို့လည်းသတိပေးပါရစေ။မုန်တိုင်းကြောင့်သေဆုံးရသူအများစုဟာဖိလစ်ပိုင်နိုင်ငံကဖြစ်ပြီးစုစုပေါင်း54ယောက်ကနေ65ယောက်ထိရှိနိုင်တယ်လို့အာနာပိုင်တွေကပြောပါရစေ။လူဆုံးကျွန်းကအီတိုဂွန်မြို့ကမြေပြိုကျတဲ့ပျက်စီးတွေကြားတဲ့သေဆုံးသူရုပ်လောင်းအများပြားကိုတွေ့ခဲ့တာပါ။ပျောက်ဆုံးသူ40တဲ့မနည်းရှိပြီးတော့အများဟာသေဆုံးမယ်လို့ယုံကြည်ကြပါရစေ။မုန်တိုင်းကြောင့်တရုတ်နိုင်ငံကွမ်ဒုံးပြည်နယ်မှာတော့လူ၄ယောက်သေဆုံးပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ကတော့တိုင်ဖုန်မုန်တိုင်းအတွင်းပျက်စီးမှုတွေနဲ့အသက်သေဆုံးထိခိုက်သူတွေရဲ့မိသားစုဝင်တွေအတွက်ဝန်ထဲချောင်းနဲ့အကူအညီတွေတိုးမြှင့်ပေးဖို့အတွက်ဌာနကုလသမဂ္ဂအဖွဲ့ဝင်တွေကနေလှုပ်ဆောင်နေကြောင်းတင်းလာနေသတင်းစာရှင်းလင်းပွဲမှာအတွင်းမှူးချုပ်ပြောခွင့်ရကပြောပါတယ်
။အမေရိကန်ပြည်ထောင်စုကိုတင်သွင်းမဲ့တရုတ်ပို့ကုန်တော်များများပေါ်မှာသွင်းကုန်ခွန်တင်းကျပ်မှုအသစ်ထပ်ပြီးတော့လှုပ်ဆောင်မဲ့သဘောသမ္မတဒေါ်နယ်ထရမ့်ကမနေ့တုန်းကပဲအရေးအယောင်ပြပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ကစတော့ရှယ်ယာဈေးကွက်တွေပိတ်တဲ့အချိန်မှာသူကြေညာချက်ထုတ်မယ်လို့သတင်းတော်တွေကိုသမ္မတထရမ့်ကအင်ပြီးတော့မှမနေ့ကပြောခဲ့တာပါ။အသေးစိတ်ကိုတော့သူမပြောပါဘူး။အခွန်တင်းကျပ်မှုအသင့်ကြောင့်အမေရိကန်အတွက်ပတ်စံတွေအမြောက်များရောက်လာလိမ့်မယ်လို့သူကဆိုပါတယ်။အမေရိကန်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်မျိုးစား6000ပေါ်မှာအခွန်100ခန့်လုံးတိုးမြင့်တမိုင်ကောင်းလားဆိုပြီးတော့တမက်ထရွန်ကစဉ်းစားတွက်ချက်နေတာရှိပါတယ်။အဲဒီသွင်းကုန်တွေထဲမှာဆိုလို့ရှိရင်လျက်စစ်ဆိုင်ရာပစ္စည်းပင်လယ်စားပရီဘော့ကလက်ဆွဲအိတ်ဖုံဆုပ်ဆက်တာယာနဲ့ဓာတ်ပစ္စည်းတွေပေါ်မှာလည်းတရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ဆိုင်ရာခွန်တင်းကျပ်မှုတွေကိုသူတို့ပြန်ကိုယ်တို့ပြန်လုပ်နေကြတာပါ။ပြီးခဲ့တဲ့လတွေတုန်းကနိုင်ငံကြား34ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေပေါ်မှာခွန်သွင်းကုန်ခွန်တင်းကျပ်မှုတွေ25ခန့်လုံးလုပ်ခဲ့ကြပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တံအမနက်ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကနေဖွဲ့စည်းတဲ့မြန်မာဆိုင်ရာချက်လက်ရှာဖွေကဩဂုတ်လ29ရက်တနင်္လာနေ့ကဂျားဖြတ်အစီရင်ခံစာတစ်စောင်တင်သွင်းခဲ့ပြီးတော့အပိသက်အစီရင်ခံစာအပြည့်စုံကိုတော့ဒီကနေ့စက်တင်ဘာ17ရက်နေ့ဂျနီဗာမှာ39ချိန်မြောက်ကုလသမဂ္ဂလူ့ခွင့်ကောင်စီမှာတင်သွင်းတော့မှာဖြစ်ပါတယ်။တိန်းနေချီတဲ့ရွန်ဂျာရီအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတာဟာတနစ်ပြေတဲ့အချိန်ကတင်သွင်းတဲ့အချက်လက်ရှာဖွေအဖွဲ့ရဲ့ဂျားဖြတ်အစီရင်ခံစာမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ကြီးကဲ6ဦးတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းရွန်ဂျာရီပေါ်မှာလူမျိုးရုံးတပ်ဖြတ်မှုနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတို့ကြောင့် ICC နိုင်ငံတကာရာဇဝတ်တရားရုံးတင်ဖို့အတွက်အကြံပေးထားတာဖြစ်ပါတယ်ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကဖွဲ့စည်းတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေအဖွဲ့ထဲမှာအင်ဒိုနီးရှားရှေ့နေချုပ်ဟောင်းဦးဆောင်ပြီးတော့တိရီလင်္ကာနိုင်ငံနဲ့ဩစတြေးလျနိုင်ငံက၃ဦးအဖွဲ့ပါပါတယ်ဒီဖွဲ့ကမြန်မာနိုင်ငံကိုတွားရောက်ခွင့်မရပဲရိုဟင်ဂျာ9သိန်းနီးပါးထွက်ပြေးခေါ်လုံရဘင်္ဂလားဒေ့ရှ်နဲ့ထိုင်းဘက်တွားရောက်ပြီးတော့လူပေါင်း185ဦးထွက်ဆိုချက်တွေဆက်သွယ်ဂျိုရုကနေရိုက်ကူးထားတဲ့ပုံတွေဓာတ်ပုံတွေနဲ့ဗီဒီယိုအပါအဝင်ရာဇဝတ်မှုကင်းဆိုင်ရာနဲ့စစ်ဖက်ဆိုင်ရာကျွမ်းကျင်ပညာရှင်တွေအကူအညီနဲ့အခုလိုအစီရင်ခံစာပြုစုခဲ့တာလို့ပြောပါတယ်ဒီစင်ခံစားဟာပြည့်စုံမှုမရှိဘူးလို့အမေရိကန်ခြေဆိုင်သုတေသီတချို့ကတုံ့တက်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ကတော့စင်ခံစားပါအချံပြုတ်ချက်တွေကိုအလေးနဲ့ထားတုံ့တက်ဖို့အချံပေးပါတယ်ဒီဖွဲ့ရဗုဒ္ဓဟူးနေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိပါတယ်ကုလသမဂ္ဂလူ့ခွင့်ကောင်စီကဖွဲ့စည်းပေးတဲ့အချက်လက်စုဆောင်းအဖွဲ့ကိုမြန်မာအစိုးရကလက်မခံသလိုပြည်ဝင်ခွင့်လည်းမပေးပါဘူ
းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ VK လူမှုကွန်ရက်အကောင့်ကိုရုရှားနိုင်ငံခြေစိုက် V Contate လို့ခေါ်တဲ့ VK လူမှုကွန်ရက်ကပိတ်လိုက်ပါပြီ VK လူမှုကွန်ရက်ကိုသုံးစွဲနေကြတဲ့သူတွေရဲ့တိုင်ကြားချက်တွေတော်တော်များများရခဲ့ပြီးတဲ့နောက်ပိုင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ VK အကောင့်ကိုပိတ်လိုက်တာဖြစ်တယ်လို့ VK ရဲ့လူမှုဆက်ဆံရေးအဖွဲ့က VOA မြန်မာပိုင်းကိုအီးမေးလ်ကတဆင့်ရှင်းပြပါတယ် VK လူမှုကွန်ရက်ရဲ့စီမင်းစည်းကမ်းတွေကိုဖော်ပြပြီးတော့ရေးသားဖော်ပြချက်တွေကို VK က VK ရဲ့စောင့်ကြည့်အဖွဲ့ကရှင်းပြနေတာဖြစ်ပြီးတော့မြန်မာနိုင်ငံက VK လူမှုကွန်ရက်ကိုသုံးစွဲသူတွေရဲ့ဖော်ပြချက်တွေကိုစောင့်ကြည့်လေ့လာနိုင်မှုလဲမြန်မာစကားပြောဝန်ထမ်းတွေကိုခန့်အပ်ထားတယ်လို့ဆိုပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ VK အကောင့်မှာသူ့ကို follow လုပ်တဲ့လူပေါင်းဟာ 3,000 လောက်ရှိပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအရင်ကတော့ Facebook ကိုသုံးခဲ့တဲ့သူပါဒီ Facebook မှာသူကအကောင့်နှစ်ခုဖွင့်ထားပါတယ်တစ်ခုမှာ follow လုပ်တဲ့သူတစ်သန်းကျော်ရှိပြီးတော့နောက်တစ်ခုမှာတော့2သန်းကျော်3သန်းနီးပါးရှိတာပါရိုဟင်ဂျာမွတ်စလင်တွေကိုဒီမြန်မာစစ်တပ်ကရရက်ဆက်ဆက်နှိမ်နှင်းဖြိုခွဲတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂအရာရှိတွေတိုက်တွန်းမှုတွေထွက်လာခဲ့ပြီးနောက်ပိုင်း Facebook ကုမ္ပဏီက ီပြီးခဲ့တဲ့တလောက်ကပဲဗိုလ်ချုပ်မှုကြီးရဲ့အကောင့်ကိုနဲ့ဒီစစ်တပ်မြန်မာစစ်တပ်နဲ့ပတ်သက်တာတွေကိုပိတ်ပင်ထားခဲ့တာပါ
American Direct from Washington The Voice of
America The Away စတေမလာစစ်ရဲ့အင်္ဂါနေ့မနေ့ခင်ဒေတာရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျောင်းလင်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားမှာဖြစ်ပါတယ်မြန်မာစစ်ကောင်းဆောင်တွေကို ICC နိုင်ငံတကာရာဇဝတ်ခွန်ရုံးတင်စစ်ဆေးဖို့တောင်းဆိုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာကိုပြည်ထောင်နိုင်ငံအနေနဲ့အပြည့်အဝထောက်ခံကြောင်းနဲ့မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လက်ထောက်ခံအားပေးသွားမှာဖြစ်ကြောင်းပြည်ထောင်ထိပ်တန်းခေါင်းဆောင်တူကပြောကြားလိုက်ပါတယ်အပြည့်စုံကိုတော့မန်းအင်ဂျင်နိုင်ကတင်ပြမှာပ
ါတနင်္လာနေ့ကဂျနီဗာမှာကျင်းပတဲ့39ချိန်မြောက်လူ့အခွင့်အရေးကောင်စီညီလာခံကိုတက်ရောက်လာတဲ့ဗြိတိန်နိုင်ငံနိုင်ငံသားရေးဌာနရုံးရဲ့ဒနသဟာရနဲ့ကုလသမဂ္ဂရေးရာဝန်ကြီးလော့ဒ်အာမတ်ကရိုဟင်ဂျာရီပေါ်မြန်မာစစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့ပတ်သက်လို့ပြစ်ဒဏ်ချမှတ်နိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အဆက်မပြတ်အာရုံစိုက်လှုပ်ဆောင်ဖို့သူ့ရဲ့မိကွန်းမှာအဓိကတိုက်တွန်းသွားပါတယ်ဒီကနေ့စက်တင်ဘာလ18ရက်နေ့မှာလူ့ခွင့်ရေးကောင်စီညီလာခံကိုတင်သွင်းမဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့စာမျက်နှာ400ပါအစီရင်ခံစာနဲ့ပတ်သက်လို့လဲဝန်ကြီးလော့ဒ်အာမတ်ကအခုလိုပြောသွားပါတယ
် The conclusions of the UN fact-finding mission have provided an authoritative accountof crimes committed against the Rohingya community.
ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာမြန်မာနိုင်ငံမှာရိုဟင်ဂျာတိုင်းဝိုင်းပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကျူးလွန်ခဲ့တယ်ဆိုတာကိုအခိုင်အမာယုံကြည်ရတဲ့အထောက်အထားတွေနဲ့ဖော်ပြထားပါတယ်။တပ်ဖြတ်မှုနဲ့အတင်းအဓမ္မပြုကျင့်မှုအပါအဝင်ရက်ဆက်ကြမ်းကြုတ်မှုတွေဟာအစီရင်ခံစာဖတ်သူတွေအတွက်တကယ့်ကိုတုံ့လောက်စရာကောင်းပါတယ်။ရိုဟင်ဂျာတိုင်းဝိုင်းပေါ်မှာနှစ်ပေါင်းများစွာဆိုးရွားလာပြီးတော့စနစ်တကျဖိနှိပ်မှုတွေရှိခဲ့တယ်ဆိုတာဒီအစီရင်ခံစာကနေတက်တည်ပြနေပါတယ်။တိုင်းပြည်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့ချိုးဖောက်မှုတွေကိုလည်းမိမောင်းထိုးပြနေတာပါ
။ဒါအပြင်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ဖို့အရေးကြီးဆုံးလဲသူကအခုလိုပြောပါတယ
်။ The Rohingya community must receive justice for the horrific.
ကျူးလွန်သူတွေကသူတို့ကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အပေါ်မှာရိုဟင်ဂျာတိုင်းဝိုင်းအတွက်တရားမျှတမှုရကိုရရှိရမှာဖြစ်ပါတယ်။ဒီလိုပြစ်မှုကျူးလွန်မှုတွေအတွက်ပြစ်ဒဏ်ကနေကင်းလွတ်ခွင့်မပေးနိုင်ပါဘူး။
ဒီကျူးလွန်မှုတွေကိုမြန်မာအစိုးရရဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ဘလို့တမတ်ကြကြစုံစမ်းစစ်ဆေးမလဲ။နောက်ဒီလိုတာဝန်ရှိမှုအတွက်တရားစီရင်မှုကနေတဆင့်တာဝန်ခံမှုရှိလာဖို့ဘလို့ဆောင်ရွက်မလဲဆိုတာမဖြစ်မနေစီစဉ်ရမှာဖြစ်တယ်လို့ Lord Ahmed ကပြောပါရယ်။ဒါအပြင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကအကြံပြုထောက်ပြထားတာတွေကိုလည်းလူ့ခွင့်ရေးကောင်စီမှသာမကလုံခြုံရေးကောင်စီကပါဦးစားပေးဆောင်ရွက်တင်ကြောင်းသူကအခုလိုတိုက်တွန်းသွားပါရယ်။
The fact-finding mission concludes that these acts warrant the investigation and prosecution of senior Burmese officials.
ရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ခဲ့တဲ့အပေါ်မြန်မာစစ်ဖက်အစိုးရကောင်းဆောင်တွေမှာဘလောက်တာဝန်ရှိသလဲဆိုတာစုံစမ်းစစ်ဆေးဖို့တရားစွဲဖို့အစိုးရခန်းစားကတိုက်တွန်းထားပါတယ်။အသေးစိတ်ပြီးတော့ကြေပြန့်ပြည်စုံတဲ့အစိုးရခန်းစားအတွက်ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ကိုချီးကျူးအသိအမှတ်ပြုပါတယ်။ဒါကြောင့်လူခွင့်ရေးကောင်စီမှာရောလုံခြုံရေးကောင်စီမှာပါသူတို့ရဲ့အစည်းအခမ်းတင်ပြချက်တွေကိုအပြည့်အဝအောင်ဆိုင်ဦးစားပေးဆောင်ရမှာဖြစ်ပါတယ
်ဗြိတိန်ဆိုးရအနေနဲ့မြန်မာနိုင်ငံအရေးကိုဦးစားပေးဆောင်ရနေတယ်လို့နိုင်ငံသားဝင်ကြီး Jeremy Hunt ကိုတိုင်လည်းမကြခင်မြန်မာနိုင်ငံကိုသွားဖို့ရှိကြောင်း Lord Ahmed ကလူခွင့်ရေးကောင်စီညီလာခံမှာအခုလိုပြောသွားပါတယ
် Let me assure all members that the United Kingdom will continue to focus on ensuring that the Rohingya refugees in Bangladesh
ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ဆန္ဒအရလုံလုံချုံချုံဂုံတိတ်ကရှိရှိနိုင်ငံတကာကြီးကြပ်မှုအောက်မှာမြန်မာနိုင်ငံကိုပြန်နိုင်ရေးဗြိတိန်ကဆက်ပြီးတော့လေးပေးဆောင်ရွက်တော့မှာပါမြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းဗြိတိန်အနေနဲ့ဆက်ပြီးတော့ထောက်ခံအားပေးတော့မှာပါရှင်နေမှာပဲလွတ်လပ်မှုတည်ခံမှုမတူကွဲပြားမှုတွေကိုမြင့်တင်ပေးမှာဖြစ်တယ်လို့မြန်မာနိုင်ငံနဲ့သူ့ရဲ့ပြည်သူတွေအားလုံးအတွက်ခိုင်မာတဲ့ငြိမ်းချမ်းရေးနဲ့တော်ဝပြောရေးကိုဥတီတဲ့လမ်းကိုဆက်ပြီးတော့ထောက်ခံသွားမှာဖြစ်ပါတယ်။ဒီချက်ဟာဗြိတိန်ဆိုးအတွက်အဓိကဦးစားပေးဖြစ်ဆက်ပြီးတော့ရှိနေသလိုတိုးတက်မှုအချိန်ဟုန်ဆက်ပြီးတော့ထိမ့်သိမ့်နိုင်ဖို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကိုတိုင်ကလည်းမြန်မာနိုင်ငံကိုမကြခင်သွားဖို့ရှိပါတယ်။
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ရတဲ့အကြမ်းဖက်ခံရမှုနှစ်ပတ်လည်နေ့ဖြစ်တဲ့ဩဂုတ်လ25ရက်နေ့ကလွတ်လပ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကနေသတင်းစာရှင်းလင်းပွဲပြုလုပ်ပြီးထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာပမာဏအစီရင်ခံစာမှာတော့မြန်မာနိုင်ငံမှာလူခွေရေးချိုးဖောက်မှုတွေအတွက်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့စစ်ဖက်အကြီးအကဲ6ဦးကို နိုင်ငံတကာဥပဒေတွေနဲ့အညီစုံစမ်းစစ်ဆေးအရေးယူဖို့တိုက်တွန်းထားတာပါ။ဒီကနေ့မှာတော့အစိုးရခန်းစားအပြည့်အစုံကိုလူခွင့်ရေးကောင်စီညီလာခံမှာသူတို့၃ဦးလုံးတင်သွင်းမှာဖြစ်ပြီး၁၉ရက်နေ့ဒေသစံတော်ချိန်နနက်၁၀နာရီမှာတော့ဂျနီဗာမှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါရဲ့ရှင
်။မှန်ညင်းနိုင်ပြောပြသွားတာပါခင်ဗျာ။အခုတခါနားဆင်ရမှာကမြန်မာငြိမ်းချမ်းရေးမှာပို့ပြီးပါဝင်ပတ်သက်လာတဲ့တရုတ်အနေနဲ့မြန်မာနိုင်ငံမှာစစ်ပွဲတွေဖြစ်နေတာမမြင်ကျင်သလိုလုံးဝငြင်းငန်းသွားတာမျိုးကိုလည်းမြင်နေတာမဟုတ်ဘူးလို့အမေရိကန်ငြင်းငန်းရေး Institute USIP ကထုတ်တဲ့သုတေသနအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အနောက်နိုင်ငံတွေကအမေရိကန်အပါအဝင်မြန်မာအရေးမှာပါဝင်ပတ်သက်နေတာကိုတရုတ်အနေနဲ့အနိုင်အရှုံးသဘောမျိုးမမြင်ဘဲပါဝင်ခွင့်ပေးဖို့ကိုလည်းတိုက်တွန်းကြပါတယ်။အကြောင်းစုံကတော့USIP ဘွဲမှာကိုတိုင်သတင်းသွားယူခဲ့တဲ့ကိုငိမ့်ညံကတင်ပြမှာပ
ါဝါရှင်တန်အခြေဆိုင်အမေရိကန်ငိမ့်ညံ Institute USIP မှာကျင်းပတဲ့ China Role in Myanmar Internal Conflicts မြန်မာပြည်တွင်းရေးပဋိပက္ခတွေမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍခေါင်းစဉ်နဲ့သုတေသနအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်ဒီအစီရင်ခံစာဟာမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပဋိပက္ခတွေအပေါ်တရုတ်ရဲ့အမြင်နဲ့အခမ်းကဏ္ဍတွေကိုလေးလာဖော်ပြထားပြီးအမေရိကန်အနေနဲ့မြန်မာနိုင်ငံငိမ့်ညံရေးအတွက်ဘလို့ကူညီရမလဲဆိုတာအကြံဉာဏ်ပေးထားတာပါတရုတ်အနေနဲ့မြန်မာနိုင်ငံမှာစစ်ပွဲတွေတိုက်နေတာမမြင်ကျင်သလိုလုံးဝငြိမ်းချမ်းသွားတာမျိုးကိုလည်းမြင်ကျင်တာမဟုတ်ဘူးလို့ပြောရတဲ့အကြောင်းကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဟောင်းလက်ရှိ National Democratic Institute အဖွဲ့ဥက္ကဋ္ဌဒါရီမီရှယ်ကအခုလိုရှင်းပြပါဗျာ
so it's a judgment we make but it's from talking to
ဒါကျွန်တော်တို့တရုတ်ပြည်တွင်းထဲကပါဝင်ပတ်သက်သူတွေရောပါဝင်ပတ်သက်သူတွေနဲ့စကားပြောခဲ့တဲ့သူတွေကိုရောသူတို့အခြေအနေကိုဘယ်လိုမြင်လဲဆွေးနွေးပြီးမှအခုလိုမျိုးဆုံးဖြတ်တာပါနောက်ပြီးတော့ကျွန်တော်တို့ကြားရတာကတရုတ်နိုင်ငံအနေနဲ့မြန်မာပြည်မှာငြိမ်းချမ်းရေးလွယ်လွယ်နဲ့ရမယ်လို့မထင်ပါဘူးလုံးဝငြိမ်းချမ်းသေးမှာမဟုတ်ဘူးဆိုတာကိုသူတို့ကအသေးချာသိပါတယ်သူတို့အနေနဲ့သူတို့အကောင်းဆုံးလုပ်နိုင်တဲ့ပုံစံတိုင်းငြိမ်းချမ်းရေးရဖို့ဝိုင်းပြီးတော့လှုပ်ဆောင်သွားမှာပါလုံးဝငြိမ်းချမ်းရေးရဖို့စိတ်မပူပါဘူ
းအစိုးရခန်းစားထဲမှာဖော်ပြထားတာကတရုတ်မြန်မာနယ်စပ်နားမှာလက်တလောဖြစ်ပွားနေတဲ့ပြည်ပခါတွေရခိုင်ပြည်နယ်နယ်စပ်ကရိုဟင်ဂျာအရေးတွေကြောင့်မြန်မာနိုင်ငံအပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုပိုရှိလာတယ်လို့တရုတ်ဟာသူ့ရဲ့ဂျားနေရေးမူဝါဒကိုပြစ်ပယ်ပြီးမြန်မာငြိမ်းချမ်းရေးမှာတက်တက်ကြွကြွပါဝင်လာတာကိုမြန်မာဘက်ကလည်းကြိုးဆိုပါတယ်ဒါပေမဲ့တရုတ်နိုင်ငံအနေနဲ့အနိုင်ရှုံးသဘောမျိုးမမြင်ပဲပွင့်လင်းမြင်သာမှုရှိရှိအမေရိကန်နဲ့အနောက်နိုင်ငံတွေကိုလည်းမြန်မာငြိမ်းချမ်းရေးမှာပါဝင်ခွင့်ပေးဖို့ International Republican Institute ဥက္ကဋ္ဌ Daniel Twining ကအခုလိုပြောပါတယ
် For China not to pursue a zero sum perspective that excludes
တရုတ်အနေနဲ့အနိုင်ရှုံးသဘောမျိုးမမြင်ပဲမြန်မာနိုင်ငံကိုနှစ်ပေါင်းများစွာအကွဲပြဲဖြစ်ဒုက္ခရောက်စေတဲ့ပြည်တွင်းပြည်ပခန့်တွေဖြေရှင်းရမှာအမေရိကန် EU နဲ့အခြားဘယ်နိုင်ငံကိုမှမြန်မာအစိုးရလူအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ကင်ခွင့်မပေးဘဲဖယ်ထားတာမျိုးမလုပ်သင့်ပါဘူ
းမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ပြီးတော့ရိုဟင်ဂျာအရေးကိစ္စတွေမှာမြန်မာအစိုးရဘက်ကအစဉ်တစိုက်ကာကွယ်ပေးနေတဲ့တရုတ်နိုင်ငံဟာမြန်မာပြည်တွင်းရေးမှာအဓိကနေရာကပါဝင်လာနေတာပါအခုအစိုးရခန်းစားကအကြံပြုချက်တွေကလည်းကြိုးကြောင်းစီလျော်ကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာအတန်အမတ်ကြီးဦးအောင်လင်းကအခုလိုပြောပါတယ
် The recommendations that are contained in the report is very valid for us
ရခိုင်ပြည်နယ်အကြံပေးကော်မတီရဲ့အကြံပေးချက်တွေကိုအကောင့်အထည်ဖော်ဖို့ကိစ္စတိုက်တွန်းအကြံပေးချက်တွေဟာကျွန်တော်တို့အတွက်ကြိုးကြောင်းစီလျော်ပါတယ်ဒီကိစ္စနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုကျွန်တော်တို့အလေးနက်ထားကင်တွယ်နေပါတယ်လို့ပြောသွားတာပါတရုတ်နိုင်ငံဟာကြောက်ဖြူရေနဲ့စိတ်ကန်းအထူးစည်းဝါးရေးဆောင်ရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းတွေတိစောက်ထားပြီးမြန်မာနိုင်ငံထဲမှာရင်းနှီးမြှုပ်နှံမှုအများဆုံးလှုပ်ထားတဲ့နိုင်ငံလည်းဖြစ်ပါတယ်မြန်မာအနေနဲ့လည်းတရုတ်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုအားကြပြီးတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကြိုးစိုးပေမဲ့လည်းတနိုင်ငံတည်းကိုမှီခိုနေရတာနဲ့တရုတ်ရဲ့လုပ်ငန်းလုံနီးလုပ်ဟန်တွေဟာမြန်မာလူထုနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်တာတွေကြောင့်ဆိုရင်နေရတယ်လို့အစိုးရခန်းစားမှာဖော်ပြထားပါတယ်။ဒါကြောင့်ဒေတာကန်တွေလည်းထိခိုက်မှုနည်းပြီးပြည်ပခန့်တွေမကြီးထွားလာစေဖို့တရုတ်အနေနဲ့တာဝန်ခံတဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဖြစ်အောင်မူပေါင်းတွေနဲ့ထိမ့်သိမ်းဆောင်ရွက်ဖို့အမေရိကန်အစိုးရအနေနဲ့တိုက်တွန်းတင်တဲ့အကြောင်းအစိုးရခန်းစားကအကြံပေးထားပါတယ်ခင်ဗျာ
။အမေရိကန်ငြိမ်းချမ်းအင်စတီကျူဆွေးနွေးပွဲမှာသတင်းသွားယူခဲ့တဲ့ကိုငြိမ်းချမ်းရှင်းပြခဲ့တာပါ။သောရရှိများခင်ဗျာဒီကနေ့ဟာစစ်တပ်ကမြန်မာနိုင်ငံမှာအာဏာသိမ်းခဲ့တာအနှစ်30ပြည့်နှစ်ဖြစ်ပါတယ်တိုင်းပြည်ကြောက်တဲ့ကြတော့မဲ့အခြေအနေမျိုးကိုကယ်တင်ဖို့အတွက်1988စက်တင်ဘာလမှာအာဏာသိမ်းခဲ့ရတာပါလို့မြမတက်မတော်ကပြောဆိုခဲ့တာဟာစစ်တပ်ကအာဏာကိုချုပ်ကန်လိုတဲ့ဆန္ဒကြောင့်ဖြစ်တယ်ဆိုတာကိုဒီကနေ့အခြေအနေတွေကမိမောင်းထိုးပြနေတယ်လို့မ မြန်မာနိုင်ငံရေးမှာပါဝင်ခဲ့သူတွေနဲ့သမိုင်းပညာရှင်တချို့ကပြောဆိုလိုက်ပါတယ်ဒီအကြောင်းကိုဆက်လက်တင်ပြမှာပါမြန်မာနိုင်ငံမှာရှစ်လေးလုံးလူမှုအုံကြွမှုကြီးအတွင်းသွေးရောသားရောမဟုတ်တဲ့မငြိမ်မသက်မှုတွေပေါ်လာပြီးနောက်1988စက်တင်ဘာလ18ရက်ညနေပိုင်းဒီကနေ့လိုနေမျိုးမှာစစ်တပ်ကအာဏာသိမ်းခဲ့တာဖြစ်ပါတယ်အဲ့ဒီအချိန်ကအာဏာသိမ်းစစ်ကောင်းဆောင်ကတော့တမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောမောင်ဖြစ်ပြီးအခုတော့ကွယ်လွန်သွားပြီဖြစ်ပါတယ်။တိုင်းပြည်ကြောက်တဲ့ကြတော့မဲ့အခြေအနေကိုကယ်တင်ဖို့အာဏာသိမ်းခဲ့ရတာပါလို့အာဏာသိမ်းစစ်ကောင်းဆောင်တွေကပြောခဲ့တာပါ။စစ်ကောင်းဆောင်တွေကတိုင်းပြည်ကိုတကယ်ပဲကယ်တင်ခဲ့တာပါလား။ဖျက်သိမ်းလိုက်ပြီဖြစ်တဲ့ NCGUB အဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ရဲ့ဝန်ကြီးဖြစ်သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ်
။အဲ့ဒီအချိန်မှာအနာသိန်းတဲ့စကောင်းဆောင်တွေကတရားဝင်အကြောင်းပြချက်ပေးပါတယ်နှစ်မျိုးလုံးကလည်းလက်နှလုံးအလိုကြီးရပါပဲဟိုဒီကနေ့နှစ်30ကြာတဲ့ခါမှာပြန်သုံးသပ်လို့ရှိရင်တို့အကြောင်းပြချက်တွေဟာမမှန်ဘူးဆိုတာကိုပို့ပြီးတော့သိတာပါတယ်ခင်ဗျတိုင်းပြည်တို့ပုံမျိုးတိုးတက်မှုနဲ့ကြည့်လို့ရှိရင်စစ်တပ်အနာသိန်းလို့တိုးတက်လာတယ်လို့ကျွန်တော်တို့မပြောနိုင်ပါဘူးခင်ဗျစစ်တပ်အနာသိမ်းလို့နိုင်ငံရေးစနစ်မပန်ခဲ့တဲ့အတွက်ကျွန်တော်တို့ဒီကြတာရှိုးပြီးတော့ပြည်သူပြောင်းလဲလုပ်နိုင်မယ်ဆိုရင်ကျွန်တော်တို့ဟာဒီအာဖျံအဆက်လောက်တော့မှရောက်နိုင်တဲ့အနေအထားပေါ့အနာမသိမ်းဘူးဆိုရင်တိုက်ပြတ်ဆက်ပြီးတော့ပုံပြတ်ပြတ်မှုရှိနိုင်တယ်ဒါကြောင့်မလို့စစ်တပ်ကအနာသိမ်းခြင်းလို့သာလျင်ရမယ်ရှာပြီးတော့အကြောင်းပြတာလို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗ
ျရှင်လေးလုံးမှာကျောင်းသားကောင်းဆောင်ဖြစ်ခဲ့သူဦးမိုးသီးစုံကလည်းလွန်ခဲ့တဲ့အနှစ်30ကတိုင်းပြည်ကိုအာဏာသိမ်းခဲ့တဲ့စစ်ကောင်းဆောင်တွေရဲ့ပြောစကားကိုလက်ရှိအခြေအနေတွေနဲ့နှိုင်းယှဉ်သုံးသပ်ရင်အလွယ်တကူသိနိုင်တယ်လို့ဆိုပါတယ်။
အဲ့တော့ဒီစစ်တပ်ကအာဏာသိမ်းတဲ့အခါမှာသူတို့ပြောတဲ့စကားကဘာရှိလဲဆိုတော့နိုင်ငံတော်တည်ငြိမ်ရေးဟာလုံခြုံရေးဟာလာချုပ်အားချခိုင်မြဲရေးဆိုရဲပြေကျော်တန်နေပေါ့။အခုကျွန်တော်တို့နှစ်30ပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်သူတို့ကိုယ်တိုင်ဒီပေးထားခဲ့တဲ့ဒီဂရီတွေပြေကျော်တန်တွေကဟောဒီနေ့ပြည့်ပြီလား။ကျွန်တော်တို့ပြန်ကြည့်ရင်သိတာသွားပြီ။အခုရခိုင်ပြည်နယ်မှာဘာမှတည်ငြိမ်မှုမရှိတော့ဘူးဟာလာဗမာပြည်နိုင်ငံကဖိအားပေးမှုတွေကိုခံရတယ်ဟာလာတိုင်းရင်းသားတွေနဲ့အပြစ်ခရဆေးလုထားပေမဲ့ဆက်ပြီးတိုက်နေတော့ဖြစ်နေတယ်ကျွန်တော်နှစ်30ပြန်ကြည့်လိုက်တဲ့အခါမှာဗမာပြည်ရဲ့အခြေအနေကဒီတိုင်းပြည်လုံးကပြည်သူတဦးချင်းမှာရောတနိုင်ငံလုံးမှာရောတမျိုးသားလုံးမှာရောဘသူမှမလုံခြုံမှုမရှိတော့ဘူးကျွန်တော်တို့မှာ
မြန်မာနိုင်ငံမှာ1962မှာတကြိမ်1988မှာတကြိမ်စစ်တပ်ကနှစ်ကြိမ်အာဏာသိမ်းခဲ့ပြီးဒါတွေဟာစစ်တပ်ကအာဏာကိုချုပ်ကန်လိုတဲ့ဆန္ဒတစ်ခုတည်းကြောင့်ဖြစ်တယ်ဆိုတာပေါ်လွင်ကြောင်းဗြိတိန်နိုင်ငံလန်ဒန်မြို့မှာနေတဲ့သမိုင်းပညာရှင်ဒေါက်တာအောင်ခင်ကထောက်ပြပါတယ်
။သူတို့ကအာဏာလိုခြင်းလို့သိမ်းတာပဲတိုင်းပြည်ကိုကယ်တင်ဖို့သိမ်းတာမှမဟုတ်ပဲ။သူတို့လုပ်တာနဲ့သူတို့ပြောတာနဲ့ကတခြားစီပဲ။အဲ့တော့88မှာတပီလုံးကအာဏာရှင်စနစ်ကိုမကြိုက်တော့ဘူး။အစိုးရလည်းမရှိတော့ဘူး။ဘာမှမရှိတော့တာဘူနေဝင်းကအာဏာသိမ်းခိုင်းလို့ဒီဘူစွန်ပေါင်းတို့သိမ်းကြတာပေါ့လေဟိုသူတို့ဟာအဲ့ဒီချိန်ထိရဘူနေဝင်းခိုင်းနေအတိုင်းလုံနေရတာပဲနောက်စစ်တပ်တဲမှာဘူနေဝင်းရှီယာဟာဘူတန်းရှီယာလူယူသွားတာပေါ့ဗျဒါပဲဒီစစ်တပ်ကနိုင်ငံရေးလှုပ်ရှားလာတာကြာပြီပြအဲ့တော့သူပြောတာတွေကတော့ကဲတင်နေဆိုတာဝါရပြန်တာအဲ့တော့ကဲတင်လို့ရှိရင်တိုင်းပြည်သားကြိုက်တဲ့အစိုးရကိုသူလက်ခံမှာပေါ့အဲ့တော့သူကတိုင်းပြည်သားကြိုက်တဲ့အစိုးရမှာမဟုတ်ဘူးသူတို့ကဟိုဘယ်ဆိုတက်တယ်ငါတို့ကရတဲ့မှာအာနာရှိရဲ့အဖွဲ့အစည်းပြင်နေတာပေါ့အဲ့ဒီတွေကကေတင်တာပဲဟုတ်တော့မယ
်88စက်တင်ဘာ18ရက်နေ့မှာအာနာသိမ်းပြီးနောက်တနည်းကဆလို့ဆန္ဒပြသူတွေကိုစစ်တပ်ကပြစ်ခတ်နှိမ်နှင်းမှုအတွင်းလူ3000လောက်တေဆုံးခဲ့ရတယ်လို့ခန့်မှန်းထားကြပါတယ်စစ်တပ်ကဥဆောင်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေမှာအရေးပါတဲ့ကာကွယ်ရေးပြည်ထရေးနဲ့နေစာရေးရာဝန်ကြီးဌာန3ခုကိုစစ်တပ်ကချုပ်ကန်ထားတာကြောင့်မြန်မာနိုင်ငံဟာအပြည့်အဝဒီမိုကရေစီရာသေးတဲ့နိုင်ငံတစ်ခုမဟုတ်ကြောင်းနိုင်ငံတကာပညာရှင်တွေကထောက်ပြကြပါတယ်ခင်ဗျာ
တော်ရှိမြန်ခင်ရန်ကုန်တိုင်းဥပဒေချုပ်အပါအဝင်တရားရေးပိုင်းဆိုင်ရာတာဝန်ရှိသူချုပ်ဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာ NLD အစိုးရရဲ့အာဂတိလဲစားမှုတိုက်ဖြစ်ရေးဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်ဒါကြောင့်မလို့အစိုးရရဲ့အာဂတိလဲစားမှုတက်ဖြစ်ရေးဟာဘလောက်ထိထိရောက်အောင်မြင်လာပြီလဲ။ဘာတွေလိုအပ်ချက်ရှိသလဲ။စသဖြင့်လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မေးခွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 1-239-382-9554 ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ
။ဒီကနေ့အင်္ဂါနေ့ည view ရဲ့တရိုက်လေးလိုင်းအစီအစဉ်မှာတော်ရရှိနေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြပါမယ်။တောင်နှင်းမြောက်ကိုရီးယားနိုင်ငံကခေါင်းဆောင်နှစ်ဦးရဲ့တတိယအကြိမ်မြောက်တွေ့ဆုံမှုတွေဒီကနေ့စတင်မှာဖြစ်ပါတယ်။စတင်မှာ18ကနေ20ရက်နေ့ထိ2ရက်ကြာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲကိုမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယန်းမှာကျင်းပမှာဖြစ်ပါတယ်။ VOA သတင်းတော့ Steve Miller ရဲ့ထိပ်သီးဆွေးနွေးပွဲအကျိုးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးကိုကျော်အောင်လွင်ကပြောပြမှာပါ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တတိယအကြိမ်တွေ့ဆုံမှုတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့အတူပျုံယန်းမြို့တော်ကိုလိုက်ပါသွားကြမဲ့သူတွေက200လောက်ရှိပါတယ်။အဲ့ဒီထဲမှာတောင်ကိုရီးယားနိုင်ငံရဲ့အကြီးအမားဆုံးစီးပွားရေးကုမ္ပဏီတွေကခေါင်းဆောင်တချို့လည်းပါဝင်ပါတယ်။တောင်မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့အခုတစ်ခေါက်ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার လက်နက်ပြသိမ်းရေးကိစ္စတွေမကဘဲကိုရီးယားနိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်ဖို့လည်းပါဝင်မှာဖြစ်ပါတယ်။အခုခီးစဉ်မှာအမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးတိုးတက်ကောင်းမွန်မှုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကြားကနေဘလို့ဆောင်ရွက်ပေးနိုင်မလဲဆိုတာကိုလည်းမြင်ကြမှာဖြစ်ပါတယ်နိုင်ငံတကာတိုင်ဝိုင်းအနေနဲ့အခုထိပ်သီးဆွေးနွေးပွဲမှာအခြေခံအဖြစ်အာရုံစိုက်တဲ့ကိစ္စကတော့နျူကလ িয়ার လက်နက်ဖျက်သိမ်းရေးပါပဲလို့နိုင်ငံရေးသူတွေတည်တူဖြစ်တဲ့ချွန်ဆောင်ဟွန်းကဆိုပါတယ
် which is whether Kim Jong Un himself is really willing to give up
နျူကလ িয়ার လက်နက်တွေကိုလုံးဝဆွန့်လွတ်ဖို့ကင်ဂျွန်အွန်းကိုယ်တိုင်ကတကယ်လိုလိုလားလားရှိရလားနျူကလ িয়ার လက်နက်ကင်းစင်တဲ့နိုင်ငံအဖြစ်နျူကလ িয়ার လက်နက်မပြန်ပွားရေးသဘောတူစာချုပ်အတိုင်းလိုက်နာမလားဆိုတာကိုအာရုံစိုက်တင်ပါတယ်
တောင်ကိုရီးယားဆိုရရရှိတယ်ပြောတာကတော့သမရမွန်းအနေနဲ့အဓိကအာရုံစိုက်ထားတာကကိုရီးယားနဲ့နိုင်ငံဆက်ဆံမှုတိုးတက်ဖွံ့ဖြိုးရေးပဲဖြစ်ပြီးတော့လွန်ခဲ့တဲ့ဧပြီလ28ရက်နေ့ပထမဆုံးချိန်တွေ့ဆုံခဲ့ကြတဲ့ကသဘောတူထားခဲ့ကြတဲ့ဖမ်မွန်းဂျွန်ကြေညာချက်ထဲမှာပါဝင်တဲ့ကိစ္စတွေကိုခေါင်းဆောင်တို့ကအကောင့်ထဲဆက်ပြီးတော့ဖော်ကြမှာကိုလည်းမျှော်လင့်နေကြပါတယ်ဗာဂျီးနီးယားပြည်နယ် Troy Tech တို့ကနျူကလ িয়ার လက်နက်ကင်းစင်ရေးတွေကိုလေ့လာနေတဲ့ Daniel Pinkston ကတော့ကိုရီးယားကျွန်းဆွယ်အရေးတွေမကဘဲအမေရိကန်နဲ့အာရှဒေသတွင်းကိစ္စတွေအပါအဝင်မျှော်လင့်စရာတွေတော်တော်များများရှိတယ်လို့ဆိုပါတယ
် confidence building measures on the security side
ညွန်ရင်းနဲ့ဆိုင်တဲ့ဘက်ကဆိုလို့ရှိရင်ယုံကြည်မှုတည်ဆောက်တာတွေဘယ်လောက်လုပ်နိုင်မလဲဆိုတဲ့ကိစ္စအထူးသဖြင့်နျူကလ িয়ার ဒေသမှာလက်နက်ရှော့ချရေးကိစ္စဘယ်လောက်လုပ်လာနိုင်မလဲခိုင်မာတဲ့လှုပ်ဆောင်မှုတွေဖြစ်ပေါ်လာမလားလှုပ်ဆောင်နိုင်မလားဆိုတာတွေကိုလူတွေကစောင့်ကြည့်နေကြတာလို့ Daniel Pinkston ပြောသွားခဲ့တာပါမြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်ဆွန့်လွတ်ရေးအစီအစဉ်ကိုမလုံမချင်းကလသမကရဲ့အရေးယူတန်ခတ်တာတွေကိုဆက်ပြီးတော့လှုပ်ထားဖို့အမေရိကန်ပြည်ထောင်စုကခိုင်မာဆက်ပြီးတိုက်တွန်းနေတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ကသတင်းတောက်တွေကိုတောက်ကြနေတုန်းကပဲပြောထားပါတယ
် We believe they are central to President Trump's efforts to convince Chairman Kim
ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်အဆုံးသတ်ဖျက်သိမ်းရေးတွေကိုအပြည့်အဝလှုပ်ဆောင်ဖို့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကိုဖြောင်းဖြားနားချရေးသမ္မတ Trump ရဲ့အားထုတ်မှုတွေပေါ်မှာမန်နိုင်ပြုလှုပ်ဆောင်နေတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်နျူကလ িয়ার လက်နက်ဖျက်သိမ်းရေးဟာဖြစ်အောင်လုပ်ဖို့လိုအပ်နေတဲ့ကိစ္စဖြစ်ပြီးဒါကိုကဘာကစောင့်ကြည့်နေတာပါမစ္စတာခင်မြုံဦးအနေနဲ့ဒီကိစ္စကိုအသေးချာနားလည်သဘောပေါက်ပြီးမြောက်ကိုရီးယားပြည်သူတွေရဲ့ပုံမူကောင်းမွန်တဲ့အနာဂတ်အတွက်သူဘယ်လိုလှုပ်ဆောင်ပေးမလဲဆိုတာကိုလည်းအားလုံးကကြည့်နေကြပါတယ
်လောလောဆယ်တော့မြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယန်းမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့ရှေ့ပြေးအဖွဲ့အနေနဲ့ရရှိ100လောက်ရောက်နေပါပြီအဲ့ဒီထဲမှာသတင်းသမားတွေလည်းပါပါတယ်ဒီကနေ့တောင်ကိုရီးယားကနေပြီးတော့ထွက်ခွာမဲ့အထဲမှာတော့သမ္မတမွန်းနဲ့အတူအစိုးရအရာရှိ50ကျော်နိုင်ငံရေးသမားတွေစီးပွားရေးခေါင်းဆောင်တွေနဲ့တခြားကိုယ်စားလှယ်တွေပါဝင်ကြပါလိမ့်မယ်ဒီကနေ့အင်္ဂါနေ့ကိုရီးယားစံတော်ချိန်မနက်10နာရီလောက်မှာပျုံယန်းမြို့လေးစိတ်ကိုသူတို့ရောက်လာကြမှာပါခေါင်းဆောင်နှစ်ဦးရဲ့ပူးရဲသတင်းစာရှင်းလင်းပွဲကိုဗုဒ္ဓဖူးနေ့ကျရင်ကျင်းပဖို့လဲစီစဉ်ထားပါတယ်
ကိုကိုကျောင်းလင်းပြောပြခဲ့တာပါမကြာခင်မှာတော့စီးပွားရေးကဏ္ဍသုဒ္ဓဆောင်နဲ့အမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက် 6:00 ခွဲရှိပါပြီ။ VOA American တန်ရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုမနက်9:00အထိလိုင်းနူမီတာ24 40 51နဲ့လိုင်းလက်190တို့ကနေဆက်လက်တင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းအင်္ဂလိပ်သင်ကန်းစာစီးပွားရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်တင်ဆက်တဲ့အခါမှာတော
့ food break ကတော့မြန်မာပြည်အတွက်ကမာစတာပဲပြီးပါတယ်။မာစတာကအပေါင်းလုံးကတစ်နှစ်ပေါ်မဟုတ်နှစ်နှစ် program လေးပါ။နောက်တစ်ခုကကျတော့
အမေရိကန်ပြည်ထောင်စုကပေးတဲ့ဒီ food break ပညာတော်သင်စုအကြောင်းနဲ့ပတ်သက်လို့ရှင်းပြထားတာတွေကိုမကြခင်နားဆင်ရပါမယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာစောင်းမနဲ့ဒီအဲဒီတာခေါင်းကြီးတွေကိုမူရင်းအပေါ်မပြတ်ဒေါခင်မျိုးတက်နဲ့ဒေါ်လလတန်းတို့စူးစီးတင်ပြထားပါတယ
် A Fall for Grace in Myanmar မြန်မာနိုင်ငံမှာတိခါကြစရာဆိုတဲ့ခေါင်းကြီးနဲ့ The Washington Post သတင်းစာကြီးရဲ့ September 15ရက်နေ့ထုတ်အဲဒီတာအပေါ်ကနေကောက်နှုတ်တင်ပြလိုပါတယ်အင်းတင်မှာရူဝင်ဂျာအမျိုးသားနဲ့လူငယ်10ဦးအသက်ခံရမှုအကြောင်းသတင်းယူခဲ့တဲ့ Reuters သတင်းတောင်2ဦးတို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြန်မာတရားရုံးကထောင်ဒဏ်စီရင်လိုက်တဲ့ပေါ်ဒေါ်ဆန်းစုကြည်ကပြီးခဲ့တဲ့သတင်းပါဂျာတာပရိကကာကွယ်ပြောဆိုလိုက်ပါတယ်။အာဏာပိုင်တွေဘက်ကဒီလူသားမှုဖြစ်ပွားခဲ့တယ်ဆိုတာကိုဝန်ခံခဲ့ပေမဲ့လို့လေသတင်းယူခဲ့တဲ့သတင်းတောင်းဦးကိုတော့အပြစ်ပေးဖို့စိတ်ပိုင်းဖြတ်ထားပုံရပါတယ်။ရန်ကုန်မှာရဲရရှိတူကသူတို့နှစ်ဦးကိုစားတောက်ဆိုင်မှာဖိတ်ပြီးစိုက်ဘက်စာရန်တွေပါတဲ့ဆက်ကူလေးကိုပေးခဲ့တယ်အဲ့ဒီဆိုင်ရွက်စာရန်တွေမှာဘာပါလဲဆိုတာကိုသတင်းတောက်တွေကကြည်တောင်းမကြည့်ရသေးခင်သူတို့နှစ်ဦးကိုဖမ်းလိုက်ပြီးနိုင်ငံတော်တစ္ဆာဖောက်မှုဥပဒေနဲ့စွဲချက်တင်လိုက်တာဖြစ်ပါတယ်။ဟနွိုင်းမှာသူရောက်ရှိစဉ်ဒေါအောင်ဆန်းစုကြည်ကဒီသတင်းတောက်နှစ်ဦးကိုထောင်ချတာဟာသတင်းတောက်တွေဖြစ်လို့မဟုတ်ဘဲနိုင်ငံတော်ရှုပ်ဝှက်ချက်ဥပဒေကိုချိုးဖောက်လို့ပြောခဲ့ပါတယ်။ဒါအပြင်ဝေဖန်ကြသူတွေအနေနဲ့တရားရုံးရဲ့စီရင်ချက်ကိုမဖတ်ကြဘူးလို့သူထင်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ်ဒီလိုပြောတဲ့အတွက်ကြောင့်လဲပြန်မေးခွန်းထုတ်เสียဖြစ်လာတာကတော့ဒီအမှုကိုတရားရုံးမှာစစ်ဆေးစဉ်ထွက်ဆိုချက်တွေအကြောင်းကိုဒေါအောင်ဆန်းစုကြည်အနေနဲ့ကိုတိဖို့လေကောလေလာမိပါရဲ့လားဆိုတဲ့မေးခွန်းပဲဖြစ်ပါတယ်တရားရုံးစစ်ဆေးမှုတွေမှာရဲရရှိတူကသတင်းတောက်တွေကိုထောင်ချောက်စင်ဖမ်းဖို့အထက်ကအမိန့်ပေးခဲ့တယ်လို့ထွက်ဆိုခဲ့တယ်လို့ဒီထွက်ဆိုချက်ကြောင့်လဲအဲ့ဒီရဲဟာထောင်တန်းတစ်နှစ်စီရင်ချင်းခံခဲ့ရတာဖြစ်ပါတယ်။နောက်ရဲတအူးကလည်းသတင်းတောက်တွေကိုပေးခဲ့တဲ့ဆိုင်ရွက်စာရမ်းမှာရှုပ်ဝှက်ချက်တွေမပါဘူးလို့ရုံတော်မှာဝန်ခံခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်ကရိုဟင်ဂျာအရေးစာဖြစ်စဉ်ကအကြမ်းဖက်မှုတွေကိုအမိန့်ပေးခဲ့တဲ့စစ်ဗိုလ်ချုပ်တွေအပေါ်ဒေါန်ဆန်းစုကြည်အနေနဲ့ဘယ်လိုမှထိန်းချုပ်နိုင်စွမ်းမရှိဘူးလို့သူ့ဘက်ကကာကွယ်ပြောဆိုခဲ့ကြတာတွေရှိပါတယ်။ဒါပေမဲ့ဟနွိုင်းမှာကြာသပြီးနေ့ကတော့အဲ့ဒီတုန်းကအခြေအနေကိုတားထည့်ပိုးပြီးကင်တွယ်နိုင်စွာရှိရနဲ့မကင်တွယ်နိုင်ခဲ့ဘူးလို့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကဝန်ခံခဲ့တာဖြစ်ပါတယ်။ဒါအပြင်သူကိုယ်တိုင်ကသတင်းတောက်တွေကိုလူငင်းချမ်းသာ권ပေးဖို့အာဏာအပြည့်ဝရှိပေမဲ့လို့လေအခုလိုတရားရုံးကဥပဒေကိုအလွဲသုံးစားလုပ်တဲ့ဖြစ်ရကိုသူကိုယ်တိုင်ကကာကွယ်ပြောဆိုခဲ့တာဖြစ်ပါတယ်။လွတ်လပ်စွာပြောဆို권အတွက်ယက်တီတယ်လို့သူပြောခဲ့တာကိုယုံကြည်ခဲ့ကြသူတွေသူကိုထောက်ခံခဲ့ကြသူတွေအနေနဲ့ကတော့ခုခါမှာစိတ်ထောက်ခံဖို့စိတ်ယုံဖို့အကြောင်းရှိတော့ပါဘူးလို့ Washington Post သတင်းစာကြီးရဲ့ Editor အပေါ်မှာရေးသားထားပါတယ်ရှင်
။ရုရှားလူမှုမီဒီယာကမြန်မာထိပ်တန်းဗိုလ်ချုပ်ကြီးရဲ့အကောင့်အတစ်ကိုဖယ်ရှားပစ်လိုက်တဲ့ဆိုတဲ့ခေါင်းစဉ်နဲ့ September 16ရက်နေ့ထုတ် Wall Street Journal မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာ Rohingya တွေပေါ်မှာဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်ရမှာပါဝင်ပတ်သက်တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကဆွဆွဲချက်တွေထွက်ပေါ်လာချိန်မှာပဲ Facebook ကသူ့အကောင့်ကိုပိတ်ပစ်ခဲ့တာမို့ Russia Facebook လို့သိကြတဲ့ဒီ Russia လူမှုမီဒီယာ VK မှာအကောင့်တက်တခုကိုလာဖွင့်ခဲ့တာဖြစ်ပါတယ်အခုလိုဒီစစ်ဗိုလ်ချုပ်ကြီးရဲ့အကောင့်ကို VK ကနေဖယ်ရှားဖို့အတွက်ဆုံးဖြတ်ခဲ့တာ Russia နဲ့တရုတ်တို့ဘက်က မြန်မာအစိုးရရဲ့ရိုဟင်ဂျာတွေအပေါ်မှာလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတခြားအင်အားကြီးနိုင်ငံတွေလောက်မဝေဖန်ဘဲနေတဲ့အနေအထားမှာလှုပ်ဆောင်ခဲ့တာလို့လည်းထောက်ပြပါတယ်။ Saint Petersburg အခြေစိုက် VK လို့လူသိများတဲ့ Vicon Taxi ကုမ္ပဏီကတနင်္လာနေ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ VK သုံးဆွဲသူအများအပြားရဲ့တိုင်တန်းချက်တွေရခဲ့တဲ့နောက်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့အစမျက်နှာကိုအပိတိုင်ပိတ်ပစ်လိုက်တယ်လို့ဆိုပါတယ်။ဒါအပြင်မြန်မာအတိုင်းဝိုင်းက VK မှာတင်းတဲ့စာရီကိုစောင့်ကြည့်ဖို့အတွက်မြန်မာစကားပြောတဲ့သူတွေကိုပါခန့်ထားတယ်လို့လည်းပြောပါတယ်။ Facebook ကုမ္ပဏီကနေမြန်မာစစ်တပ်နဲ့တခြားအမုန်းစကားဖြန့်ဖြူးတဲ့အကောင့်20လောက်ကိုပိတ်ပစ်ခဲ့ခြင်းကပါသွားတဲ့ဗိုလ်ချုပ်မှူးကြီးရဲ့အကောင့်မှာနောက်လိုက်ကနှစ်တက်တမှာ8တန်းရှိနေပြီးမကြာသေးခင်ကမှ VK မှာဖွင့်ခဲ့တဲ့သူ့အကောင့်ထဲမှာတော့ Facebook လောက်မများသေးပေမဲ့မပိတ်ခင်အချိန်ထိနောက်လိုက်ကတောင်းနေချီပြီးရှိနေတယ်လို့ဆိုပါတယ
်။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေနားဆင်ရပြီးအခုတခါတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်။
ဒီဒီမနဲ့တင်ပြမယ် idiom အသုံးကတော့
hard of hearing
ဖြစ်ပါတယ်ဆာလုံးပေါင်းက h a r d hard ကခက်တာ o f of h e a r i n g hearing ကနားကြားရတာဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နားကြားရတာခက်တာပေါ့ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါတယ်နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုยีหญ้นပြောတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပြရပါတယ်
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kaung kaung ma cha ya da, na nen nen le ni da ko idiom a thong ya be lu pyo ma le.
Hard of hearing.
Lu pyo lu ya ba de. E da ga ro di kri mne tin pya ke de idiom a thong me phit ba de.
နားဆင်ကြရတဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို View ရဲ့မနေ့ခင်းတိုင်းမှာဒေါ်လလတန်းကတင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့စီဝါရေးကဏ္ဍဖြစ်ပါတယ်ခင်ဗျာပြီးခဲ့တဲ့သတင်းပတ်တွေတုန်းကနေပြည်တော်မှာဩဂုတ်လ29ရက်နေ့ကပုဂ္ဂလိကစီဝါရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပြောခဲ့သလိုလေယာစိုက်ပျိုးရေးကိုအခြေခံတဲ့ခင်မီဆက်မှုနိုင်ငံဖြစ်ဖို့အတွက်ဒီဆက်မှုနိုင်ငံဖြစ်လာရေးအတွက်လေယာစိုက်ပျိုးရေးကဏ္ဍမှာဆက်ပစ္စည်းတွေအသုံးပြုတိုင်းလက်မှုဆက်မှုဒီလေယာနိုင်ငံတော်ဖြစ်လာမှာမဟုတ်ဘူးဆိုတဲ့အကြောင်းကိုတင်ပြခဲ့ပါတယ်။အခုဒီသတင်းပတ်စီးပွားရေးကဏ္ဍမှာတော့အဲ့ဒီခင်မီဆက်မှုလေယာနိုင်ငံဖြစ်လာဖို့ဘာတွေလိုအပ်တယ်လဲ၊ဘယ်ကဏ္ဍတွေကိုပြင်ဆင်ဖို့လိုမလဲဆိုတာကိုကိုဇော်ဝင်းလိုင်းတင်ပြထားပါတယ
်။ခင်မီဆက်မှုနိုင်ငံဖြစ်လာရေးအတွက်လေယာစိုက်ပျိုးရေးကဏ္ဍမှာစစ်ပစ္စည်းရန်တရားတွေအသုံးပြုတိုင်းဆက်မှုလေယာနိုင်ငံဖြစ်လာနိုင်ပါသလားတကယ်တော့စစ်ပစ္စည်းရန်တရားတွေအသုံးပြုမှုရဲ့ဘေးဒဏ်ဆွေးကြိုးတွေကအများကြီးရှိနေတာပါဒါပေမဲ့ဒီကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်စစ်ပစ္စည်းရန်တရားတွေတဲ့ပိုပြီးအရေးကြီးတာကတော့လူတွေရဲ့တွေးခေါ်ပုံကိုအရင်ဆုံးပြောင်းလဲပြစ်နိုင်မှဖြစ်နိုင်မယ်လို့ရန်ကုန်တိုင်းဒေသကြီးအတွင်းဧက150လောက်စိုက်ပျိုးလုပ်ကိုင်နေတဲ့လေပိုင်ရှင်တူဖြစ်သူဒေါ်စင်မကျော်ကပြောပါတယ
်ခိစားကလူတွေရဲ့ mindset ပေါ့ဒီရက်စကအကုံလောက်အကောအကြောင်းချင်းရအကုံကမှုကုန်နေရပဲဟိုနီးပညာနဲ့မှုကိုတာပဲအကုံတော့ပေါ့တစ်ခုလဲဟိုပုံချလို့မရဘူးအကုံကအဓိကအကုံလုံးမပြင်းရမှာတရားနိုင်ငံနေမှာကဖာဆိုင်ကတိုင်းအောင်ဆွတ်ချလိုက်တယ်ဒါနဲ့ကိုယ်နိုင်ငံစိုက်ပျိုးရေးနိုင်ငံဆိုပြီးအကြောင်းပြပြီးအဆိုင်လိုက်တာဆက်ယုံမီလာတဲ့ခြင်းရတယ်ပုတ္တဆေးဆက်ယုံမီလာတဲ့ခြင်းရတယ်ဟိုမျိုးစုံနဲ့ဟိုအကုံလုံးကဝင်လာနေကြတယ်အဲ့ဒီအချိန်မှာအဲ့ဒါကိုဒီကစီရေကိုတုံးလို့ဟိုတကယ်အကျိုးရှိသလားဟိုအဲ့အရာကိုလည်းဟိုစစ်စစ်ပြရမယ်ဖေးဘအနေထားဒီနိုင်ငံကနေဆက်ဆံမှုဒီမူဝါဒတွေကိုလည်းပြကြတဲ့မူဝါဒတွေနဲ့ကိုလည်းဟိုဒီချမှတ်ပြီးတော့လည်းလောက်ရမှာပဲသူဘုရားကဓမ္မရေးအကောင်ကဒါကို ဟိုဇေဝကောင်းနဲ့ဟိဆိုင်ကြပါလို့ဟိုတကယ်ကောင်းမှုရေဆိုရင်ဆိုင်ကြပါလို့ဘယ်သူမှစီယုံကြရမှာမဟုတ်ဘူးအကုံကောင်းကတော့ကိုယ်စီပါအတွက်ကိုကောင်းနေရေဆိုအကုံလုံးပါလေ
လေယံဆက်ပြိုးရေးကဏ္ဍမှာဆက်ရန်းနေရတယ်ဘလောက်ပဲအသုံးပြုနေပေမဲ့ကဏ္ဍတစ်ခုနဲ့တစ်ခုထိဆက်နေတာကြောင့်ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့တောင်သူတွေရောစီမံအုပ်ချုပ်တဲ့တာဝန်ရှိသူတွေရောကုန်သည်တွေရောအားလုံးကအတွင်းကြကြအသေးစိတ်စဉ်းစားပြီးမှဝိုင်းဝန်းလှုပ်ဆောင်ရမှာဖြစ်တယ်လို့ဆိုပါတယ
်။ဒီကအပေါ်ရန်လောက်နေတယ်ဟိုတုံးတဲ့နေလို့လည်းမရဘူး။အခုချင်းစီကိုခေါင်းရံလိုက်လေးတွေဆွဲထုတ်ပြီးအဲ့ဒီခေါင်းရံလိုက်ဒီမှာလည်းဘယ်လိုဖြေရှင်းမလဲဆိုရယ်အဲ့ဒီဥစ္စာမျိုးတွေကိုလည်းဖြစ်တော့မယ်လို့ဟိုတလောဆိုရင်ဆီယံနေဒီ application တွေပေါ့ကိုယ်ဆိုရင် application တွေပုံမြင်နေဆိုရင်နားသိနေသေးကဘလို့ဆိုရင်အဲ့ရနေတယ်။တောင်လူတိုင်းမှာဖုန်းရှိနေရင်အဲ့ဒါကိုဖုန်းရှိတာတော့အကုန်လုံးရှိနေရပဲလေ။ပြီးရရဲ့အတိမှာဒါကိုတုံးရမယ်ဒီလိုနှင်းချင်မှာဘာလို့သိတယ်နဲ့လဲလိုက်ပြီးဆုံးအောင်မှာအကုန်လုံးကဖြစ်ပါလေ။နေရုံနဲ့လည်းလုံးလို့မရဘူ
း။ဒါပြင်လေယာထွက်ကုန်တွေကိုလည်းလက်ရှိအတိုင်းကုန်ကြမ်းကြီးပဲနိုင်ငံသားကိုတင်ပို့ရောင်းချနေကြမဲ့အစားတန်ဖိုးမြင့်ကုန်ကြောတွေအဖြစ်ပြောင်းလဲထုတ်လုပ်နိုင်မှသာအိန်းနီးချင်းနိုင်ငံတွေအပါအဝင်နိုင်ငံတကာဈေးကွက်နဲ့ရှင်ပြိုင်နိုင်မယ်လို့ဒေါ်စင်မာကျော်ကပြောပါတယ
်။ဘယ်လိုရမ်းလဲဒီတန်ဖိုးမြင့်ထုတ်ကုန်ပေါ့နော်ထုတ်ဖို့မှာဒီကအဲ့ဆိုင်ကတင်ပို့လို့ဈေးကွက်ဖို့လို့အဆင်ပြေနေပေါ့ဒီတိုင်းကရောမတီးရယ်နဲ့ဒီကုန်ကြမ်းတွေပဲထုတ်နေတာဟိုကုန်ကြမ်းနဲ့ကိုယ်ဆိုင်ပိတ်ဆုံးဖြစ်တာကမနစ်ကဆိုရင်အရင်ကဒီတရုတ်ကပုံလားဆန်နေသကွေးနေနေတယ်ပြည်သူကမနေ့ကအမေထားတရုတ်ကဒီဝက်တဲကိုဝင်ပြီးဒီကတခုနေနဲ့ဖောက်ပြီးစပါးပါဆင်းဆုံးအဲ့လိုမျိုးတွေပေါ့ဟိုသူတို့နဲ့အကောင်အရှင်ပြန်ကြီးမလုံနိုင်မလုံနိုင်လို့ပြောလို့ရှိရင်ကုန်းတွေလေသမားကလည်းစိုက်ကျိုးထားတဲ့အတွက်ကိုဈေးနေပြီးတော့ဟာငါတို့ပြင်းနေတယ်ဆိုပြီးတော့ဘယ်သူမှတော့မရောက်နိုင်လို့ခေါင်းနေရတယ်ဘာလို့လဲဆိုတော့ဒီကုန်းကြေးတွေနဲ့လည်းဖောက်လိုက်ကြတယ်ဈေးညင်လာတယ်ဒါကမှလည်းဒါမကျဲမနေနဲ့ဆိုပြီးဝယ်သုံးရတာပဲ။သူဝယ်ရတဲ့ဈေးသွင်းအားကြီးတွေမှာအကုန်လုံးဈေးမြင့်နေပြီးတော့သူရဲ့ထက်ကုန်ရှိတဲ့အချိန်ကြတော့မှဟိုနေအားဒီထဲမှာလည်းဈေးမကိုက်လို့ဈေးချပေးတာဆိုတဲ့ပုံစံမျိုးရတော့ဟိုအများကြီးကတော့တကယ်တမ်းစဉ်းစားကြည့်တော့တော့လက်တမခံနိုင်တဲ့အနေအထားပေါ့နော်
။စီမံကိန်းတွေရေးဆွဲပြီးအကောင့်ထဲပေါ်ကြပြီဆိုရင်လည်းတစ်နှစ်လောက်လုပ်ပြီးရက်နေလို့မရပဲဇွဲရှိရှိနဲ့နှစ်ရှည်ဆက်လက်လှုပ်ဆောင်သွားကြဖို့လိုအပ်တယ်လို့သူအတွေ့အကြုံနဲ့နိုင်ရှင်ပြီးဒေါ်စင်မာကျော်ကပြောပါတယ
်အကုန်လုံးကတော့ဟိုလိုအပ်နေတာပေါ့ဟိုတစ်ခုဟိုဒါပေမဲ့ဒီကဏ္ဍတစ်ခုကိုပူချရဲဆိုရင်ဒါကတရားဒီလောက်နဲ့လောက်တာမျိုးမဟုတ်ဘဲနဲ့ assignment နဲ့ဟိုကိုနေလောက်လာတဲ့ပုံစံမျိုးပေါ့ဒီနေ့ငယ်လေးသူ့ပြဿနာလို့ပြောဆိုနှိမ့်ချလာတဲ့လောက်လာတဲ့ပုံမှာ reset ကိုထုတ်တာသူကဟိုတရားဒီလေးဒါလေးဟိုဒီချိန်မှာဒါလေးလုပ်မယ်ဒီကိမှာဒါလေးလုပ်မယ်ဆိုဟိုသူတို့မူရေကအစအုံနေနေတာဆက်မတိနေတာတွေကအုံနေဖြစ်လာတာသူတို့ရာဒီဝိချင်းချင်းဖြစ်တယ်အဲ့ဒီပုံမှာဟိုကွာချိုးတင်းပြေဆိုမှုတွေကဟိုအများကြီးအကုန်လောက်ထားရမှာပေါ့နော်သူတို့ရေကြီးနေမြောက်တွေဖြစ်တယ်ဒီမှာဟိုအရန်မျိုးစပါးကအရန်မင်းမရှိတာမျိုးပေါ့ဘယ်သမားစီမှာလည်းမျိုးစပါးမရှိဘူးဟိုဝယ်ယူလို့အမေရိကန်ကအဲ့ဒီတိုင်းမှာအသေးတောင်ကိုယူရမယ်ဆိုရင်မျိုးစပါးစင်းတော့ကဟိုမြင့်နေရမျိုးပေါ့အလဲရကိုချာမြင်လားတွေ့ရှိရမျိုးလဲရှိနေရတယ
်အဓိကအရေးကြီးဆုံးကတော့တဦးနဲ့တဦးကြမှာယုံကြည်မှုရှိလာရေးဖြစ်ပြီးအဲ့ဒီယုံကြည်မှုချိုးဖောက်သူတွေကိုလည်းဥပဒေနဲ့အညီပြင်းထန်စွာအရေးယူဖို့လိုအပ်တယ်လို့ဒေါ်စင်မာကျော်ကဆိုပါတယ
်ဆိုတော့ယုံကြည်မှုရှိလာအောင်ဆိုရင်တော့ပြောထားတဲ့ကိရိတွေကိုပြောင်းလုပ်ပေးရဲဆိုရင်တော့ဖြစ်လာမယ်လို့တော့ဒါပေမဲ့ဘုလိုမျိုးလုံလည်မှုကိုဖောက်ပြတယ်ဆိုရင်ဖောက်ပြတဲ့လူတိတိလေးအစားအလင်းရုံနဲ့ချက်ချင်းချရောက်ဆိုအရင်ကြီးပြလိုက်မယ်ဒါမှမဟုတ်ဟာငါတို့လောက်ကတော့ကုန်ရလေဟာငါတို့လောက်ကအမှန်ကန်ကျရှိတယ်အကုန်လုံးပေါ့နော်စင်ကျစင်ကဟိုကိုယ်ဦးနေပေါ့တင်းနေငူးစင်တင်းနေအမှန်လေသမားလေဒီဆိုင်ကျောင်းလောင်ဟာငါတို့ဆိုင်ကျတင်းနေအမှန်ကန်ကျရှိတယ်ဆိုတဲ့ဥစ္စာမျိုးပေါ့ငူးစင်ရောင်းပြလိုက်တဲ့လူတွေတော်တော်များတယ်လောက်လည်းဘာမှမထူပါဘူးဆိုရဲဟိုမတော်ကိုယ်ဘဝရဲ့အမှန်ကန်ကျမရှိတော့လာနိုင်မှုမရှိဘူးဆိုတဲ့ကိုအယူဆစိတ်တွေအားဆွဲနေအရင်တော့ကတောင်းနေတဲ့သမားတွေစာသမီးတွေကလက်ကျန်လုပ်တဲ့လူကတော်တော်ရှာအကုန်လုံးကဟိုစိတ်ယုံနေသွားကြအကုန်လုံးနိုင်ငံခြားသွားပြီးတော့ဒီဥဆိုရင်ဂျပန်နဲ့ကိုရီးယားကိုထွက်ပြီးအလုံးလုံးကြောက်လို့များတယ်ဒီကမှလည်းလုပ်ငန်းလုပ်နေတဲ့လူကောင်မှတော်တော်ရှာပါလာ
လေယာကနအပါဝင်မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်လိုအပ်နေတဲ့ဂန္ဓာတိုင်းမှာကြီးမားတဲ့လိုအပ်ချက်နဲ့အားနည်းချက်တွေရှိနေတာကြောင့်အစိုးရကြောင့်ရယ်ပုဂ္ဂလိကကြောင့်ရယ်ဆိုပြီးတဦးနဲ့တဦးလက်ညှိုးထိုးအပြစ်တင်နေတာမျိုး ဒါမှမဟုတ်သူလှုပ်ပေးမှငါလှုပ်ပေးမှဆိုပြီးထိုင်ဆောင်နေကြမဲ့အစားအားလုံးမှာတာဝန်ရှိတာနဲ့အညီအကုန်ပူးပေါင်းပြီးဟန်ညင်ညီဆောင်ရွက်ကြမှာအောင်မြင်နိုင်ပါပါအခုနောက်ပိုင်းမှာတောင်သူတွေအတွက်ရောကုန်တယ်တွေအတွက်ပါအဓိကစိုးရိမ်စရာဖြစ်လာနေတဲ့ကိစ္စကတော့တရုတ်ကုန်တယ်တွေဟာအရင်ကလိုနေဆက်ကနေစောင့်ဝယ်တာမျိုးမဟုတ်တော့ပဲပြည်တွင်းအထိသူတို့ကိုယ်ပိုင်ကိုယ်စားလှယ်တွေဆစ်လွတ်ပြီးဝယ်ယူနေကြတဲ့ကိစ္စပါဒါကြောင့်အားလုံးအတွက်အကျိုးရှိစေမယ့်ဈေးကွက်ပြောင်းမသွားခင်တောင်သူတွေရောကုန်တယ်တွေရောအစိုးရတာဝန်ရှိသူတွေကပါပူးပေါင်းပြီးဈေးနှုန်းကိုတတ်မှတ်ပေးရုံနဲ့မဟုတ်ပဲအဲ့ဒီတတ်မှတ်ပေးထားတဲ့ဈေးနှုန်းတွေအတိုင်းအတိအကျရောင်းဝယ်ဖောက်ကားနိုင်အောင်စောင့်ကြည့်ပေးတာအပြင်ပြပကလာပြီးကိုယ်ဈေးကွက်ထံမှာဝယ်ခြင်းတလို့ဝယ်ပြီးဈေးကွက်ဖြည့်ဆည်းနေတာတွေကိုလည်းအချိန်မီတားဆီးပေးဖို့လိုအပ်နေပါတယ်ခင်ဗျ
ကိုယ်စော်ဝင်းလိုင်းရဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတစ်ခါတင်ဆက်မှာကသုတဆုံလင်အမေရိကန်တကွင်အစီအစဉ်မှာတော့မြန်မာနိုင်ငံသားတွေလည်းပါဝင်ခွင့်ရလေရှိတဲ့ Fulbright ပညာတော်သင်စုအကြောင်းကိုကိုအောင်ကတင်ပြမှာပ
ါ1946ခုနှစ်အော်ဘူလာတင်းနေ့မှာအမေရိကန်သမ္မတဟယ်ရီထရူမင်ကFulbright ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်။ Arkansas ပြည်နယ်ထက်လွတ်တော်မှ J. William Fulbright ကဒီဥပဒေကိုအစိုးပြုတင်သွင်းခဲ့တာပါ။ American ပြည်ထောင်စုနဲ့တခြားနိုင်ငံတွေကြားပိုးပြီးတော့နားလည်မှုရှိလာအောင်နှစ်ဖက်နိုင်ငံကဆရာတွေ၊ပေါမော့ခတွေ၊အသက်ပညာရှင်၊အသိပညာရှင်ကျောင်းသားတွေအပြန်အလှန်တွားရောက်လေ့လာပြီးတော့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတိုးတက်မှုတွေရှိလာအောင်ဒီအစီအစဉ်ကိုအကောင့်တွေဖော်ပြခြင်းဖြစ်တယ်လို့သူကဆိုပါတယ်။ဒုတိယကမ္ဘာစစ်လက်ကျန်ပစ္စည်းတွေကိုရောင်းချပြီးတော့ရရှိလာတဲ့ငွေတွေနဲ့ဒီပညာတော်သင်စုအစီအစဉ်ကိုစတင်အကောင့်ထည့်ဖော်ခဲ့တာပါနှစ်စဉ် Fulbright အစီအစဉ်ကနေအရေးချင်းမီကျောင်းသားပေါင်း1300လောက်ကိုပညာတော်သင်စုကြီးထောက်ပံ့ပြီးတော့ဘွဲ့ရရှိအောင်နဲ့သုတေသနလုပ်ငန်းတွေအတွက်လဲကူညီပါတယ်အခုခါမှာ Fulbright အစီအစဉ်နဲ့နိုင်ငံပေါင်း184နိုင်ငံကအနုပညာရှင်တွေအပါအဝင်ပညာရှင်ပေါင်း2သိန်းနီးပါးကို American ပြည်ထောင်စုစီခေါ်ယူခဲ့ပြီး American နိုင်ငံသား3သိန်းကျော်ကလည်းနိုင်ငံရခြားကိုတွားရောက်ခဲ့ပါတယ်မြန်မာနိုင်ငံကနေ Fulbright ပညာတော်သင်စုရခဲ့သူမတ်ကြည်ပြချစ်စောကတော့သူ့အနေနဲ့ပညာတော်သင်စုလျှောက်ခဲ့ရတဲ့အတွေ့အကြုံကိုအခုလိုစပြောပြပါရစေ
။ကျွန်မပထမဆုံးလျှောက်တာကဒီ political science ကိုလျှောက်တာပါ။ဒါကျင်လာလေဒီ political feedback ကိုသွားရှင်နေဆိုတော့ political science ကိုလျှောက်တယ်။ဒါပေမဲ့ကျွန်မရဲ့အလုပ်က politics နဲ့လုံးဝမဆိုင်တဲ့အလုပ်ဖြစ်နေပေါ့နော်။မှ volunteer အလုပ်ဒီလောက်သေးရှိတဲ့အခါကျတော့အဲ့ဒီပထမတစ်ခေါက်မှာစူးချက်ထိခံရရင်မပါဘူးပေါ့နော်။ data ပြန်ပြီးတော့ကိုယ့်ဘာသာကိုယ်လည်းပြန်သုံးတယ်ပြန်ပြီးတော့ပြင်ဆင်ပြီးတဲ့အခါကျတော့နောက်တစ်နှစ်တစ်ခေါက်ဆက်ပြန်လျှောက်ပါလေ။အဲ့ဒီအခါကျမှကျွန်မဘာလုပ်ချင်လဲဆိုတာကိုလည်းကျွန်မအဲ့ခါကျတော့ data ချလိုက်ဆက်ချက်ကိုရေးရပေါ့နော်။ရေးပြီးတော့ data လျှောက်တဲ့အခါမှာတော့ဒုတိယတစ်ခေါက်ကျတော့ကျွန်မရသွားပါလေ။ကျွန်မသွားတက်တာကဒီpublic administration မှာနော် master of public administration ကိုတက်တက်ဖြစ်ပါလေ။ပြည်သူ့အုပ်ချုပ်ရေးဘာသာရပ်ပါမြန်မာလိုကတော့ဒီသူအုပ်ချုပ်ရေးတယ်ပေါ့နော်ဟုတ
် Fulbright ဒီပညာတော်သင်စုအစီအစဉ်ကဟိုဘလို့ဘာသာရက်တွေကိုတင်ကြားဖို့အတွက်သူတို့ကအဓိကအကူအညီပေးလေရှိပါလေ
ကောင်းကောင်းတော့ကျွန်တော်တို့ဒီတိုင်းပြည်ခွင့်ပြုရေးအတွက်ပေါ့နော်တိုင်းပြည်ခွင့်ပြုရေးအတွက်ဆိုပြီးတော့အများဆုံးပေးတာရှိတယ်ဒါပေမဲ့အခုနှစ်ပိုင်းမှာတော့တကယ်ကိုပေါ့နော်လိုအပ်တဲ့ဘာသာရက်တွေဥပမာအနည်းပညာပိုင်းနဲ့တွားလို့လူတွေလည်းရှိပါလေအဲနောက်တစ်ခုကအင်္ဂလိပ်စာပိုင်းနဲ့တွားတာနောက်တစ်ခုကဒီ site view တက်နေသွားတာ forest တက်နေသွားတာတိတော့တက်နေသွားတာအဲ့လိုမျိုးလေးရှိတယ်အဲကျမတို့ဖြစ်ပြီးတော့ကတော့ဒီ public policy တို့ political science တို့ public administration တို့ပေါ့နော်ဒီလိုအုပ်ချုပ်ရေးဒီလိုမဝါဒရေးရနောက်တစ်ခါဒီလိုကျမ်းမာရေးအဲ့ဒီ take အဲဘာသာရပ်တွေကိုပေးတာများတယ
်ဆိုတော့ဟိုအခုလိုမျိုးပေါ့လေဒီ scholarship ပေးတယ်ဆိုတော့အဓိကကဒီမဟာဘွဲ့အတွက်ပေါ့နော် master ဘွဲ့အတွက်ပဲပေးတာလား
အဲ master အတွက်ပဲပေးပါတယ်အဲဒီမှာတို့ဒီတခြား program ပေါ့နော်ဒီ undergrad တို့ဘာလို့ဆိုရင်တခြား program လေးတွေရှိပါတယ်ဒီ American တန်ရုံးဒီ scholarship website တွေဒီ state department ရဲ့ website မှာလည်းကြည့်လို့ရပါတယ် Fulbright ကတော့မြန်မာပြည်အတွက်က master ပဲပေးပါတယ်
ဟုတ်ကဲ့ဆိုတော့ဒီပေါ့လေ master ဘွဲ့အတွက်အခုလို့ပေးတယ်ဆိုတော့ဟောသူကဟိုဘယ်နှစ်နှစ်စာလောက်အတွက်ပေးပါလဲ
master ကအပေါင်းဆုံးကတစ်နှစ်ကျော်မဟုတ်နှစ်နှစ် program လေးပါအများဆုံးကတော့နှစ်နှစ်ပေါ့နော်နှစ်နှစ်သွားတက်ရတယ်အဲကျွန်တော်ကတော့တစ်နှစ် program ဆိုတော့တစ်နှစ်ပဲတက်တယ်အဲကျွန်တော်လူတွေပေါ့နော်တချို့လူတွေကတော့နှစ်နှစ်တက်ရတဲ့ program ကြီးဆိုရင်နှစ်နှစ်သွားတက်ကြတယ်နောက်တစ်ခုကကျတော့ဒီ free academic program ဆိုတာလည်းပါပါသေးတယ် Fulbright မှာအဲ free academic ကကျတော့3လကနေ6လတက်ရတဲ့ program ကြီးပေါ့နော်အဲ့ဒါကဒီ English စာပြင်ဆင်ပေးတာတို့နောက်တစ်ခုကဒီနိုင်ငံတကာကျောင်းသားတွေအတွက်ကိုဒီ American culture နဲ့ညီအောင်ပေါ့နော် culture the orientation day are eradico pension video program. Anakasa, Tonga, and Chala are doing and not the academy Yama Parenetwa. So sorry for the Yara, and I'm no later to Quinty Barry. Jamakasa or pre academic at the third day party. The third day party, I pre academic the third program, not the class of Jamai Satinica, the Missor, the Nikoi, the hit NGO Loka, the Yatalu, Quasi Loka, and Larachi, the Jam Molo, John, the people Ochoe by Mayako Yule, Tinari, Jam Yari Galati, Ochoe by people Ochoe by Nakazara, the NGO, a fine one, and I really think Yari, Nakazara, the Nanganda Carbon, and Nanganda International Development, Development Seed, Development Study, Nakazara, public policy, one of people who are here, and they are really thinking Yari.
So the Fulbright Pinaro then suit a season arrow, who a good boy, my money, a power the char, the time be the Pumuto de Longani, a shame owner, some yapo, she needed time be a duo, diga pirazuro, Pinaro then suit a season ma, powing get beat and no mao, to a di coe, nangan, pianbido, a jupu, poke sari, barina pata bido, to rub a Lucy Missican, a charavale.
Tomorrow, the Fulbright scholarship, the Yabasin, you know, to got. ဒီကန်ဒီကိုပြန်လာရမယ်ပေါ့နော်ကိုတန်းစီမှာကိုပြန်လာပြီးတော့အမဲဆုံးနှစ်နှစ်လောက်ပြန်လာပြီးတော့ညီပြီးတော့အလုပ်လုပ်ပေါ့နော်အလုပ်လုပ်ပြီးတော့မှဒီ
ဒီအစီအစဉ်မှာပါဝင်ခွင့်ရတဲ့အတွက်ပေါ့လေကို့အတွက်ကဘယ်လောက်အထိကို့နိုင်ငံအတွက်ကအကျိုးဟိုရှိခဲ့ပါလဲဘယ်လောက်အထိကျင်းနေမှုရှိပါရဲ့လဲအစ်မအများကြီးကျင်းနေပါလေအစ်မကဘဝကကိုယ်တော်မှာကြောင်းနေသွားစေနိုင်တယ်ပေါ့နော်ကြောင်းနေသွားစေနိုင်ငံစကားကအစ်မဒီပထမဆုံးမှာဆိုလို့ရှိရင်ဒီမူဝါဒရေးရာရေးနဲ့ပတ်သက်ပြီးတော့လုံးဝမပြီးပါဘူးကျွန်တော်အရင်ဆုံးကလည်းဒီမူဝါဒရေးရာဆ
policy နဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်ပါရင်သူတို့ကလုပ်ငန်းတွေလုပ်တာပေါ့နော်အတန်းကြီးကလည်းအတင်ကူးပြောင်းနေဖြစ်သွားပြီပေါ့နော်အကြောင်းလည်းအများကြီးဖြစ်သွားပြီအဲ့ဒီအချိန်မှာကျွန်တော်တို့ဟိုဒီပညာလေးသင်လာခဲ့တယ်ဒီကိုယ့်ရဲ့ပညာနဲ့ချက်ချင်းဒီကိုတိုင်းဒီမှာပြန်ပြီးတော့ဟောအတုံးချလို့ရတယ်ပေါ့နော်အတုံးချလို့ရတဲ့အတွက်ကြောင့်လည်းကျွန်တော်အရင်ကိုကျင်းနေမိပါတယ်
ဟုတ်ကဲ့ဆိုတော့မတ်ကြီးပြရဲ့ဒီ full bright ပညာတော်သင်စုကိုဘယ်အချိန်နှီးမှာလျှောက်ရတာလဲဒီအစည်းအဝေးမှာလျှောက်ဖို့အတွက်ကောဘယ်လိုတွေကြိုတင်ပြင်ဆင်ထားဖို့အကြံပေးချင်ပါလဲ
သူတို့အမီလာနောက်ဆိုရင် announcement ထုတ်ပြီးတော့အခု June July August September ဆိုရင်ကိုစပြီးတော့ကျွန်တော်တို့ဒီ application တင်တာတို့ interview လုပ်တာတို့အကုန်လုံးပြီးသွားပါပြီ October November လောက်လောက်ဆိုရင်ကိုကို final ဖြစ်ပြီဆိုတာပေါ့နော်။ကျောင်းကြီး final ဖြစ်ပြီဆိုတာလည်းသိရပါတယ်။အဲ့ဒီတောက်လျှောက်ဒီမှာ October November December ဆိုရင်အဲ့ဒါဆောင်းမွက်တွေဖြည့်တဲ့အချိန်မှာတို့ follow GRE တို့ဖြည့်ရပါတယ်။ American test ကတိုးလေးအားသာတို့ follow နဲ့ GRE ရမဖြစ်မနေလိုအပ်တယ်။အဲ့ဒါကြောင့်မလို့တို့ follow GRE ရောဖြည့်ရပါတယ်။
ကိုယ်တင်ဆက်သွားတဲ့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA အမေရိကန်တန်ကအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် Founding Fathers လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုကိုတည်ထောင်သူတွေဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့အတွက်အစိုးရရဲ့ဥပဒေမူပေါင်းတွေကိုအခြေခံဥပဒေထဲမှာထည့်သွင်းခဲ့ပါတယ်အဲ့ဒါကတော့ဖြစ်ဆွက်ချက်10ခုပါ3ခုကတတိပုဂ္ဂလအခွင့်အရေးကိုကာကွယ်ဖို့နဲ့9ခုကတော့တရားဥပဒေခိုင်မာစေဖို့ဖြစ်ပါတယ်အဲ့ဒီ10ခုကို Bill of Rights အခွင့်အရေးဆိုင်ရာပြဋ္ဌာန်းချက်လို့ခေါင်းစဉ်တတ်ထားပါတယ် 5th Amendment ဖြစ်ဆွက်ချက်အမှတ်5ကရာဇဝတ်မှုနဲ့ဆွဆွဲခံရသူတွေကိုအစိုးရကတရားစွဲတာမှာအခြေခံဥပဒေအရကန့်သတ်ချက်တွေကိုပြဋ္ဌာန်းထားတာပါတစုံတစ်ယောက်ကို Grand Jury လို့ခေါ်တဲ့ခုံသမားရီလူကြီးအဖွဲ့ကအပြစ်ရှိတယ်လို့မဆုံးဖြတ်မချင်းပြင်းထန်တဲ့ရာဇဝတ်မှုတစ်ခုအတွက်တရားမစွဲရဘူးလို့ဖြည့်ဆွက်ချက်အမှတ်5ပထမဆုံးစာပိုင်မှာပြဋ္ဌာန်းထားပါတယ်။က ဂရန်ဂျူရီဟာအင်္ဂလိပ်ရိုးရာဥပဒေဟောင်းရဲ့စနစ်တစ်ခုဖြစ်ပြီးဆွဆွဲခံရသူကိုအင်္ဂလိပ်ဘုရင်ကအတိပဲမဲ့တဲ့ဒါမှမဟုတ်ပြင်းထန်တဲ့အပြစ်ပေးတာမျိုးမလုပ်ရအောင်အကာအကွယ်ပေးတဲ့ဂျာခန်စနစ်တရဖြစ်ပါတယ်အဆွဆွဲခံရသူကိုဘိုးအစိုးရကမတရားအရေးယူတာကနေကာကွယ်နိုင်မှုဂရန်ဂျူရီစနစ်ကိုဆက်ထားမယ်လို့အခြေခံဥပဒေရေးဆွဲသူတွေကရွေးချယ်ခဲ့တာပါဒုတိယစာပိုက်ကတော့နှစ်ထပ်နှစ်နာမှုလို့ဆိုတဲ့အလားတူပြစ်မှုတစ်ခုအတွက်ဆွဆွဲခံရသူကိုထပ်ခါတလဲလဲတရားဆွဲတာမျိုးကနေအကာအကွယ်ပေးထားပါတယ်ဆိုလိုတာကတစုံတစ်ယောက်ဟာပြစ်မှုတစ်ခုအတွက်အပြစ်မရှိဘူးလို့တွေးထားပြီးရင်အဲ့ဒီအလားတူဆွဆွဲချက်နဲ့တရားရုံးအသီးသီးမှာထပ်ခါတလဲလဲတရားဆွဲမခံရဘူးပါတတိယစာပိုက်မှာတော့ဆွဆွဲခံရသူအနေနဲ့ရာဇဝတ်မှုတွေမှာကိုယ့်ကိုယ်ကိုအပြစ်ရှိအောင်အတင်းအကျပ်ထွက်ဆိုခိုင်းတာမျိုးမဖြစ်ဘူးအကာအကွယ်ပေးထားပါတယ်မျက်မြင်သက်သေတူဦးဟာတရားခွင်အတွင်းကိုယ့်အတွက်အပြစ်ဖြစ်စေမဲ့အဖြေမျိုးမပေးမိရအောင်ဒီဖြည့်ဆွက်ချက်အမှတ်၅ကိုတုံးပြီးမိခွန်းတွေကိုမဖြေဘဲညှင်းလို့ရပါတယ်စတုဒ္ဒစာပိုက်ဒါမှမဟုတ် due process ထိုက်တဲ့နဲ့တရားစီရင်ရေးစာပိုက်မှာတော့တရားစီရင်ရေးစနစ်ထဲမှာလူပုဂ္ဂိုလ်အားလုံးကိုမျက်မျှတတစစ်ဆေးစီရင်ဖို့အာမခံထားပါတယ်တစုံတစ်ယောက်ရဲ့ဘဝလွတ်လပ်မှုဒါမှမဟုတ်ပိုင်းဆိုင်ပစ္စည်းကိုထိခိုက်အောင်မလုပ်ခင်မှာအစိုးရဟာအခွင့်အရေးအားလုံးကိုလေးစားလိုက်နာဖို့အခြေခံဥပဒေနဲ့ဆက်ဆက်ဥပဒေအားလုံးမှာပြဋ္ဌာန်းထားတဲ့အာမခံချက်တွေနဲ့အကာအကွယ်ပေးမှုတွေကိုလိုက်နာဖို့လိုအပ်ပါတယ်ပင်စမစာပိုက်မျှတတဲ့ရော်ကြီးဆိုင်ရာစာပိုက်မှာတော့ပုဂ္ဂလိကပိုင်ပစ္စည်းကိုအများပြည်သူအသုံးပြုဖို့ဘိုးအစိုးရကရယူခွင့်ရှိပေမဲ့ရယူချိန်မှာရှိတဲ့မျှတတဲ့ဈေးကွက်ပေါက်ဈေးအတိုင်းပိုင်ရှင်ကိုရော်ကြီးပေးရမယ်လို့ပြဋ္ဌာန်းထားပါတယ်ဖြည့်ဆွက်ချက်အမှတ်၅ဟာအခြေခံဥပဒေရေးဆွဲသူအများအပြားဗြိတိသျှအုပ်ချုပ်မှုအောက်မှာကြုံခဲ့ရတဲ့တရားရုံးတွေရဲ့အလွန်အကျွံအာဏာသုံးလုံဆောင်မှုတွေကိုဓာတ်ဆီးဖို့ဖြစ်ပါတယ်။ဆွဆွဲခံရသူကိုချိန်ချောက်ပြီးတော့ကိုယ့်ဘာသာအပြစ်ကြအောင်အတင်းအကျပ်မလုပ်ဖို့ကာကွယ်ပေးထားသလိုတရားရုံးတွေမှာမျှတတဲ့စီရင်မှုရှိဖို့အာမခံချက်ပေးထားပါတယ်။နှစ်ဆရာစုလယ်ပိုင်းကတရားဝန်ချုပ်တရားသူကြီးဝီလျံအိုဒေါဂလက်စ်ရဲ့စကားအရဆိုရင်ဖြင့်ဖြည့်ဆွက်ချက်အမှတ်၅ဟာမိတ်ဆွေဟောင်းတူမိတ်ဆွေကောင်းတူအနာရှင်လျောက်ကလူမျိုးဖို့ဂုံတိခါပြေဆုံးဖို့ယဉ်ကျေးသမှုရှိဖို့လူသားရဲ့ယုံ感မှုမှာမဟာမှတ်တိုင်ကြီးတစ်ခုပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အာဘော်မှုအကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်သတင်းအကျဉ်းချုပ်ကိုတော်ခင်မျိုးသက်ကပြောပြမှာပါအ
မေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်ရှင်းတင်သွင်းခဲ့တဲ့ Brett Kavanaugh ရဲ့မှတ်တမ်းမှာသိငဲ့တဲ့အမဲဆက်တစ်စုံတရားတော်မရှိခဲ့ဘူးလို့သူ့ဘက်ကရည်တည်ပြောပါတယ်အထက်တန်းကျောင်းသားဘုရားလွန်ခဲ့တဲ့နှစ်30ကဆယ်ကျော်သက်မင်းကလေးတူကိုလိမ်မှုဆိုင်ရာစော်ကားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုကေဗန်နက်ကညှင်းဆွခဲ့ပြီးနိုင်ရဲ့အနေနဲ့ကြာမှာပဲအေမီရောမာသမ္မတကအခုလိုသတင်းတောက်တွေအမေကိုဖြေကြားခဲ့တာဖြစ်ပါတယ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှရဲ့ VK လူမှုကွန်ရက်အကောင့်ကိုရုရှားနိုင်ငံအခြေစိုက် VK လူမှုကွန်ရက်ကနေပိတ်ပစ်လိုက်ပါတယ်ဒီလူမှုကွန်ရက်ကိုတုံးဆဲနေသူတွေတိုင်ကြားချက်တွေအတော်များများရပြီးတဲ့နောက်ပိုင်းမှာပိတ်ပစ်လိုက်တာဖြစ်ကြောင်း VK လူမှုဆက်ဆံရေးအဖွဲ့က VOA မြန်မာပိုင်းကိုအီးမေးလ်ကနေတဆင့်ရှင်းပြပါတယ်American Piran Suma လာမယ့်2019ခုအတွက်ဒုက္ခတဲ့အရေးအတွက်ကို3000ပဲလက်ခံမယ်လို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတနင်္လာနေ့မှာကြေညာပါတယ်။ဒါ Trump အစိုးရအဖွဲ့အရင်လက်ခံမှုစီစဉ်ထားတဲ့အရေးအတွက်4000ခွဲကနေ short ချလိုက်တာပါ။ American Piran Suma 2019အတွက်ဒုက္ခတဲ့နိုင်ငံရေးခလုံးကွန်းတောင်းခံသူပေါင်း3000အထိလက်ခံမှာဖြစ်ပြီး October 1ရက်နေ့စတင်မဲ့ဗန်နိုင်းနှစ်အတွင်း2019အတွက်အများဆုံးလက်ခံမဲ့ဒုက္ခတဲ့အရေးအတွက်က3000ဖြစ်တယ်လို့နိုင်ငံရေးခလုံးကွန်းလျှောက်ထားသူ 28,000 လက်ခံမယ်လို့ဝန်ကြီးချုပ်ကဝန်ကြီးပွန်ပီယိုကပြောပါတယ်။အခုလက်ရှိမှာ American ပြည်တော်စုမှာရောက်နေတဲ့နိုင်ငံရေးခလုံးကွန်းတောင်းခံသူပေါင်းက 8,000 ကျော်ရှိနေပြီဖြစ်ပြီးသူတို့ဟာတရားရုံးဆုံးဖြတ်ချက်တွေကိုစောင့်ဆိုင်းနေကြတာဖြစ်ပါတယ်။ American ပြည်တော်စုမှာဒီကနေ့အထိမြန်မာနိုင်ငံကလာရောက်တဲ့ဒုက္ခသည်က 38,000 ရှိပြီးအများစုကကရင်နဲ့ချင်းတိုင်းရင်းသားတွေဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းရုပ်ကိုဒေါခင်မျိုးသက်ပြပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်အတန်နှွင့်အင်ဂျင်နီယာကတော့ Keith Song ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00ထိလိုင်းဒိုမီတာ24-50-51တို့ကနေထုတ်လွှင့်ခဲ့တာပါဆိုတော့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.